Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးဝန်ကြီးချုပ်ကစစ်ကာလအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ကမ္ဘာတဝန်းဖိနစ်ခံရတဲ့မွတ်စလင်အတန်းဝိုင်းရဲ့အခွင့်အရေးအတွက်ဆက်လက်လှုံ့ဆော်သွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။2024ခုနှစ် Global Peace Index အညွှန်းကိန်းအရမြန်မာနိုင်ငံဟာအဆင့် 148 မှာရှိနေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လာမယ့် 2025ခုနှစ်မှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောလိုက်တဲ့အချိန်မှာတော့နိုင်ငံတော်မှာနိုင်ငံရေးမတည်ငြိမ်မှုတွေလက်နက်ကင်ပြည်ပခါတွေကြားမှာလက်တွေ့ဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ
။တကယ်လို့မယ်ဆိုတော့စေကောင်မှုတော့ရှိတာပေါ့။တို့တော့မဖြစ်မနေကြော်ဖျားမယ်မှတ်တိုင်တစ်ခုဖြစ်နေတော့ကျွန်တော်တို့ရောဒီခြေနေကိုတော့ကျွန်တော်တခြားစဉ်းစားပြီးဆုံးဖြတ်ပြီးမှလုပ်ဆောင်အောင
်နိုင်ငံရေးပါတီတွေရဲ့သုံးသက်ချက်အပြည့်စုံနဲ့အတူမြဝတီခရိုင်ရွှေကုတ်ကိုနေဆက်ဖြတ်ကျော်ပြီးသွားမယ်နိုင်ငံသားသား6ဦးကိုထိုင်းနေဆက်မှာအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမှာတော့စီးရီးတင်းမှမှုတွေမြင့်တက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်လာမယ့်အမေရိကန်ရွေးကောက်ပွဲအနိုင်ရမဲ့သမ္မတတက်တန်းဘလောက်များတာဝန်ထမ်းဆောင်နိုင်ပါသလဲဆိုတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကစစ်ကာလအထူးအစိုးရအဖွဲ့ကိုဒီကနေ့ဇွန်လ18ရက်နေ့မှာဖျက်သိမ်းလိုက်ကြောင်းအစ္စရေးအစိုးရတာဝန်ရှိသူတယောက်ကအတည်ပြုပြောဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲအထူးအစိုးရအဖွဲ့တွေကဗိုလ်ချုပ်ကြီးဟောင်းဘန်နီဂန့်စ်နှုတ်ထွက်သွားပြီးတဲ့နောက်အခုလိုဖြတ်သိမ်းလိုက်မယ်ဆိုတာအများကမျှော်လင့်ထားပြီးသားလည်းဖြစ်ပါတယ်ဗိုလ်ချုပ်ကြီးဟောင်းဂန့်စ်ဟာဂါဇာစစ်ပွဲစတင်တဲ့အောက်တိုဘာလအတွင်းမှာဝန်ကြီးချုပ်နက်တန်ယာဟုအစိုးရအဖွဲ့မှာပါဝင်ခဲ့ပြီးစစ်ကာလအစိုးရအဖွဲ့ဇီဘိုဖီအာပေပြောဆိုခဲ့သူဖြစ်ပါတယ်အခုသူမပါတော့တဲ့အတွက်ဝန်ကြီးချုပ်ကလည်းဒီအဖွဲ့ကိုဖြတ်သိမ်းလိုက်တာပါမနေ့တနင်္ဂနွေနေ့ကတော့ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအတွက်စာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရည်ရွယ်ပြီးဂါဇာတောင်ပိုင်းက12ကီလိုမီတာရှည်တဲ့လမ်းတစ်လျှောက်နီးပြူဟာအရာတိုက်ခိုက်မှုတွေနေ့စဉ်တနေ့ကို17နာရီယာယီရဆိုင်ပြည်မယ်လို့အစ္စရေးစစ်တပ်ကကြေညာခဲ့ပါတယ်ဂျိုဂျာပြစ်ခတ်မှုတွေရှိနေပေမဲ့ယာယီပြစ်ခတ်မှုတွေရဆိုင်ထားတဲ့အစီအစဉ်ဟာဒီကနေ့တနင်္လာနေ့အထိဆက်လက်တည်ရှိနေတယ်လို့ဆိုပါတယ်အစ္စရေးနဲ့ဟာမတ်အကြားရေရှည်တီးတန်းနဲ့အပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးမှုတွေကတော့အခုချိန်အထိတိုးတက်မှုတစုံတရာမရရှိသေးပါဘူးခင်ဗျာ
ယူကရိန်းရဲ့နယ်နိမိတ်ပိုင်းဆိုင်မှုဟာရုရှားနဲ့ငြိမ်းချမ်းရေးသဘောတူညီချက်မှာအခြေခံဖြစ်ဖို့လိုအပ်ပြီးတော့စစ်ပွဲတွေအဆုံးသတ်ရေးကရုရှားနဲ့ဆွေးနွေးမှုတွေစတင်နေပါပြီလို့ယူကရိန်းငြိမ်းချမ်းရေးနှစ်ရက်ကြာနိုင်ငံတကာညီလာခံတက်ရောက်ခဲ့တဲ့နိုင်ငံပေါင်း88နိုင်ငံရဲ့ကိုယ်စားလှယ်တွေလက်မှတ်ရေးထိုးခဲ့တဲ့မှတ်တမ်းမှာဖော်ပြပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌကတော့ဆွေးနွေးပွဲဟာငြိမ်းချမ်းရေးရဖို့ရှေ့ခြေလှမ်းဖြစ်ပေမဲ့လို့ခြေတလှမ်းနဲ့တော့မလုံလောက်ဘူးလို့အခုလိုသတိပေးလိုက်ပါတယ
် Our supportAnd this peace summit here brings real peace closer.
The goal is a Europa Commission ဥက္ကဋ္ဌ Ursula von der Leyen တနင်္ဂနွေနေ့ညီလာခံမိခွန်းမှာပြောသွားတာကတော့ကျမတို့ရဲ့အားပေးထောက်ခံမှုနဲ့ဒီငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲဟာစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့နီးကပ်အောင်လို့ဆောင်ကျင်းပေးပါမယ်။အဓိကပန်းနိုင်ကတော့ပြည့်ပြည့်စုံပြီးတော့ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ပထမခြေလှမ်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံအပန်းဖြေစခန်းတစ်ခုမှာကျင်းပတဲ့ဆွေးနွေးပွဲကိုတော့အနောက်နိုင်ငံအများစုအပါအဝင်ကိုယ်စားလှယ်100လောက်တက်ရောက်ခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းရုရှားကိုငြိမ်းချမ်းရေးအတွက်တွန်းအားပေးဖို့ဆိုရင်တန်တမန်နီလန်းနောက်ပြီးတော့ခိုင်မာတဲ့ကာကွယ်ရေးစွမ်းရင်နဲ့အားကောင်းတဲ့စစ်တပ်စတဲ့နီလန်းနှစ်ခုသာရှိပါတယ်ဆိုပြီးတော့ပြောပါတယ်အဲ့ဒီထိပ်သီးအစည်းအဝေးပွဲကိုတော့ရုရှားကိုတက်ရောက်ဖို့ဖိတ်ကြားထားခြင်းမရှိသလိုရုရှားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံလည်းမတက်ရောက်ပါဘူး။ယူကရိန်းသမ္မတဇလန်စကီကတော့ပြည်ပခန့်တွေအဆုံးသတ်စေရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားခြင်းရှိမရှိဆိုတာကိုလည်းထုတ်ဖော်ပြောဆိုမသွားပါဘူးရှင်။
ကမ္ဘာနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံ9နိုင်ငံဟာနျူကလ িয়ার လက်နက်ပေါ်မီခိုအားထားမှုကိုဟန်တားနိုင်ဖို့ 2023ခုနှစ်အတွင်းစ조사လုပ်ဆောင်ခဲ့ကြပေမဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေကောင်းတည်တဲ့ပိုကောင်းအောင်ဆက်လက်လုပ်ဆောင်နေကြဆဲဖြစ်တယ်လို့ဆွီဒင်နိုင်ငံအခြေစိုက်သုတေသနအဖွဲ့ကဒီကနေ့ဇွန်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။စီအေးခေတ်ကာလကစလို့နျူကလ িয়ার လက်နက်ကနိုင်ငံတကာဆက်ဆံရေးမှာအခုလောက်အရေးပါတဲ့အခန့်ကဏ္ဍမှာရှိနေတာသူတို့အနေနဲ့တခါမှမတွေ့ဘူးလို့ Stockholm နိုင်ငံတကာညဉ့်ညမ်းရေးသုတေသနအင်စတီကျူရဲ့လူအများပြားသိစေနိုင်တဲ့လက်နက်များဆိုင်ရာဌာနညွှန်ကြားရေးမှူးWelfare One ကပြောပါတယ်အခုလအစောပိုင်းကရုရှားနဲ့ဘလာရုစ်နိုင်ငံတို့သူတို့တပ်ဖွဲ့တွေနှိပြဟာမြောက်နျူကလ িয়ার လက်နက်အသုံးပြုနေဒုတိယကြိမ်စစ်ရေးလက်ကျင့်မှုပြုလုပ်ခဲ့ကြပါတယ်ဒါဟာတနည်းအားဖြင့်အနောက်အစုနိုင်ငံတွေကယူကရိန်းကိုထောက်ပံ့ကူညီပေးမှုတွေရော့ကျသွားအောင်ရုရှားကလှုပ်ဆောင်တာလည်းဖြစ်ပါတယ်အလားတူနျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့ကိုယ်နိုင်ငံဟာ2023ခုနှစ်အတွင်းနျူကလ িয়ার လက်နက်အတွက်အမေရိကန်ဒေါ်လာ 61.4 ဘီလီယံသုံးစွဲခဲ့ကြတဲ့အကြောင်းနဲ့ဒါဟာတစ်စက္ကန့်ကိုဒေါ်လာ 2,898 ဒေါ်လာနဲ့ညီမျှကြောင်းနိုင်ငံတကာနျူကလ িয়ার လက်နက်များဖြတ်သိမ်းရေးအဖွဲ့ ICAN ကလည်းအစိုးရကစားတိကျထုတ်ပြန်ထားပါတယ်ဒီအဖွဲ့ဟာ2019ခုနှစ်မှာနိုဘယ်ညဉ့်ဉာဉ်ရေးဆုရရှိခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
လက်ရှိသမ္မတဂျိုးဘိုင်ဒန်ပြန်ပြီးတော့မှရွေးကောက်ခံရဖို့အရေးပထမအချိန်စကားစစ်ထိုးပွဲမတိုင်ခင်မှာတော့ဒေါ်လာသန်း90အကုန်ကျခံပြီးတော့မဲဆွဲစည်းရုံနေပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ပြန်ပြီးတော့ရွေးကောက်ခံရဖို့အရေးပြက်ပြက်သားသားထောက်ခံမှုတွေမရသေးတဲ့အရေးကြီးတဲ့ပြည်내6ခုမှာဂျွန်လကုန်အထိဒေါ်လာသန်း90အကုန်ကျခံပြီးတော့မဲဆဲစည်းရုံသွားမှာပါ။သမ္မတဘိုင်ဒန်ရဲ့စည်းရုံရေးမဟာဗျူဟာမှာတော့သမ္မတဟောက်ဒေါ်နယ်ထရပ်ရဲ့ဒုတိယအကြိမ်သမ္မတတက်တန်းအတွက်ဂျိုးပန်းမှုတွေမှာအလွန်အကျွံမူဝါဒတွေနဲ့မဲဆွယ်စည်းရုံနာတွေကိုထောက်ပြပြီးတော့ဒီမိုကရက်တွေနဲ့လွတ်လပ်တဲ့သဘောထားရှိတဲ့မဲဆန္ဒရှင်တွေကိုစည်းရုံကြမှာဖြစ်ပါတယ်။သမ္မတဟောက်ထရန့်ပေါ်မှာရာဇဝတ်ကြောင်းအရအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတာကိုလည်းသမ္မတဘိုင်ဒန်ရဲ့စည်းရုံရေးလှုပ်ရှားမှုကြေညာတစ်ခုမှဖန်တီးထားပါတယ်။သမ္မတဘိုင်ဒန်ဘက်ကဂျွန်လ28ရက်နေ့ဂျော်ဂျီယာပြည်နယ်အတလန်တာမြို့ကပထမအကြိမ်သမ္မတလောင်းစကားစစ်ထိုးပွဲမတိုင်ခင်မှာတော့မဲဆန္ဒရှင်တွေအနေနဲ့ကိုယ်စားလှယ်လောင်းနှစ်ဦးကြားမှာရွေးချယ်စရာတွေကိုပို့ပြီးတော့မှထင်ထင်ရှားရှားမြင်သာအောင်ကြိုးပမ်းသွားမယ်လို့ပြောဆိုထားပါတယ်။လူမဲတွေ Hispanic တွေနဲ့ Asia Americans မဲဆန္ဒရှင်တွေကိုမဲဆွယ်စည်းရုံးမှုနဲ့ Trump ရဲ့ပြစ်မှု34မှုနဲ့ပတ်သက်တဲ့ကြေညာတွေကိုလည်းဒေါ်လာ100,000အကုန်ခံပြီးတော့ရုပ်သံနဲ့ TV အစီအစဉ်တွေမှာထုတ်လွှင့်ဖို့စီစဉ်ထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ52 32 kHz 9303ညနဲ့9383ည52 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့52 190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့တရုတ်နိုင်ငံဝီကာဒေတာကမွတ်စလင်တွေလိုကမ္ဘာတဝန်းဖိနစ်ခံရတဲ့မွတ်စလင်အတိုင်းအဝန်းရဲ့အခွင့်အရေးအတွက်အမေရိကန်ပြည်ထောင်စုကဆက်လက်အားပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအစ္စလမ်ဘာသာဝင်တွေရဲ့ Eid al-Adha အထိမ်းအမှတ်ကြေညာချက်မှာဖော်ပြထားပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာ Eid al-Adha ပွဲတော်အခါသမယကျရောက်တဲ့အချိန်မှာကမ္ဘာတဝန်းမွတ်စလင်တွေအတွက်အခက်အခဲဆုံးရင်ဆိုင်နေရတာကိုလည်းသမရဘိုင်ဒန်အတိအမှပြုပြောဆိုပါတယ်အထူးသဖြင့်ဂါဇာကမ်းမြောင်မှာအပြစ်မဲ့ပြည်သူတွေအများပြားသေချေရတဲ့ဆိုးဝါးကြောက်မွဲ့ဖွယ်စစ်ပွဲအဆုံးသတ်ရေးအမေရိကန်အစိုးရအနေနဲ့အတတ်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းသမရဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာမွတ်စလင်တန်းနဲ့ချီနေထိုင်တဲ့တိုင်းပြည်ဖြစ်ပြီးမွတ်စလင်မုန်းဒီယေဝါဒနဲ့ခွဲခြားမှုတွေကိုစန့်ကျင်သွားမယ်ဆိုတာကိုလည်းသမ္မတဘိုင်ဒန်ကဂရီပေးပြောဆိုပါတယ်အမေရိကန်မွတ်စလင်ပဲဖြစ်ဖြစ်ပါလက်စတိုင်းအပါအဝင်အမေရိကန်တွေကိုပဲဖြစ်ဖြစ်ဘယ်သူကိုမဆိုပြစ်မှတ်ထားတက်ခိုက်တာမျိုးလက်ခံမှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာအမုန်းတရားကိုလက်ခံမှာမဟုတ်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလူတိုင်းဒန်းတူညီမျှလေးစားခံရပြီးမြစ်တာထားလက်ခံတဲ့နေရာဆိုတာကိုလည်းအီလက်အဒါအထိတ်မှသမ္မတဂျိုးဘိုင်ဒန်ကသတင်းစကားပါထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်ကပြင်းထန်နေတဲ့တိုက်ပွဲတွေကြားမှာရိုဟင်ဂျာတွေကြားညံ့မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့အာရခတပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်နှုံးမှာနေထိုင်ကြတဲ့ထောင်ပေါင်းချီတဲ့ရိုဟင်ဂျာတွေစစ်ပွဲတွေကြားမှာပိတ်မိမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။အာရခတပ်တော် AA ကတော့မောင်နှုံးမြို့မှာရှိတဲ့စစ်ကောင်စီရဲ့လက်ကျန်တပ်စခန်းကိုထိန်းချုပ်နိုင်မှုပြင်ဆင်နေပြီးတော့ဒေသခံတွေမနေ့ညကနောက်ဆုံးထားထွက်ခွာကြဖို့တတိပေးနေပါတယ်။AA ရဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင် င်စီတက်ဆွဲထားတဲ့နေရာတွေမှာအတူပူးပြီးတော့နေထိုင်တာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်။မောင်နှမမျိုးကလက်ရှိအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေဒူးဝင်ကြီးဦးအောင်ကျော်မိုးကတော့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့ရိုဟင်ညာက8000လောက်ရှိနေပြီးတော့သူတို့မှပြေးစရာမြေမရှိဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရိုဟင်ညာတွေနေဆက်ဖြတ်ကျော်တိမ်းရှောင်တာကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုပြောထားပါတယ်။ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးရုံးရဲ့မေလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့စစ်ကောင်စီတပ်အနေနဲ့ရောအေအေအာရခတပ်တော်ဘက်ကရောရိုဟင်ညာရဲသားတွေကိုလုံလောက်တဲ့ကြိုတင်ကာကွယ်မှုတွေလုပ်ဖို့ပြတ်ခွက်ခဲ့ကြတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံစင်နီမြို့အခြေစိုက်စီးပွားရေးနဲ့ငြိမ်းချမ်းရေးတက္ကသိုလ်ကထုတ်ပြန်တဲ့2024ခုနှစ် Global PIX Index ကို GPI ကဘာလုံးဆိုင်ရာငြိမ်းချမ်းရေးအညွန်ကိန်းအစီရင်ခံစာမှာမြန်မာနိုင်ငံကိုအဆင့်148မှာသတ်မှတ်ထားပါတယ်။ပြီးခဲ့တဲ့နှစ်ကနဲ့စာရင်နောက်ထပ်အဆင့်3ခုကျဆင်းသွားတာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအဆင့်30အောက်ကိုရောက်သွားတာဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့ 99.9% ခန့်နှုန်းနဲ့ညီမျှတဲ့နိုင်ငံပေါင်း163နိုင်ငံကကိုယ်ပိုင်နယ်မြေတွေကိုအဆင့်ကွဲသတ်မှတ်ထားပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာအငင်းကြံဆုံးတိုင်းပြည်အဖြစ်စင်ကာပူကိုသတ်မှတ်ပါတယ်။ကမ္ဘာပြင်စမမြောက်အငင်းကြံဆုံးတိုင်းပြည်ဖြစ်ပါတယ်။အိုင်ယာလန်၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကိုကမ္ဘာပေါ်မှာအငင်းကြမ်းဆုံးတိုက်ပွဲတွေဖြစ်သတ်မှတ်ပြီးမြန်မာအိနေချင်းထိုင်းနိုင်ငံကတော့အဆင့်86မှာသတ်မှတ်ခံထားရပါတယ်။လူမှုရေးအထောက်ပံ့လောင်းငှအောင်ပေးနိုင်တဲ့အနေအထားဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုအခြေအနေပြည်တွင်းပြဿနာနဲ့ပဋိပက္ခဖြစ်ပွားမှုအခြေအနေအရရအပေါ်မှာသုံးသပ်ပြီးနိုင်ငံတွေရဲ့ငြိမ်းချမ်းရေးကိုအညွန့်ကိမ့်မှာအဆင့်ခွဲသတ်မှတ်ထားတာပါ။ကမ္ဘာပေါ်မှာတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးမရှိဆုံးနိုင်ငံဟာရင်းမြင်နိုင်ငံဖြစ်တယ်လို့သတ်မှတ်ပြီးမြန်မာနိုင်ငံပြီးရင်အီရတ်၊မြောက်ကိုရီးယား၊ရုရှား၊စီးရီးယား၊အာဖဂန်နစ္စတန်၊ဆူဒန်စတဲ့နိုင်ငံတွေလည်းပိုပြီးငြိမ်းချမ်းရေးကင်းမဲ့တဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်ထောက်ပို့တင်မောဒဇင်းနဲ့တရုတ်ကမ်းခြေစောင့်တပ်ဖွဲ့တို့တင်မောတို့ကြားမှာပုတ်တိုက်မှုဖြစ်ပွားခဲ့ပါတယ်လို့တရုတ်ကမ်းခြေစောင့်တပ်ကတနင်္လာနေ့မှာပြောလိုက်ပါတယ်။တနင်္လာနေ့တုန်းကစောက်လုပ်ရေးပစ္စည်းတွေအပါအဝင်ထောက်ပံ့ရေးပစ္စည်းတွေတယ်လာတဲ့ဖိလစ်ပိုင်တင်မောနဲ့ speed boat နှစ်ဆင်းဟာကမ်းခြေအနီးရေပြင်ကိုဝင်ရောက်လာတဲ့အကြောင်းနဲ့တရုတ်ကမ်းခြေစောင့်တပ်ကအဲ့ဒီဒီနေ့ကိုတားဆီးဖို့လှုပ်တာမှာတော့ဖိလစ်ပိုင်တင်မောဘက်ကအန်ရီရှိလောက်တဲ့အထိချင်းကပ်လာတဲ့အတွက်ပို့တိုက်မိခဲ့ကြောင်းကိုတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလင်တီယန်ကပြောပါရယ်သူတို့အနေနဲ့ထပ်တလဲလဲသတိပေးနေတဲ့ဂျာကာကိုဖိလစ်ပိုင်ဘက်ကဝင်လာတာလို့တရုတ်ကမ်းခြေစောင့်တပ်ကကြေညာထားပါရယ်အဲ့ဒီထုတ်ပြန်ချက်ထဲမှာတော့တင်မောထိခိုက်ပျက်စီးမှုနဲ့ဒဏ်ရာရသူရှိမရှိဆိုတာဖော်ပြမထားပါဘူးဖိလစ်ပိုင်ဘက်ကတော့တရုတ်ကမ်းခြေစောင့်တပ်ရဲ့ဆွဆွဲပြောဆိုမှုကိုပြစ်တင်ရှုံချပြီးတော့ဖိလစ်ပိုင်ရဲ့တီးတက်စီးပွားရေးဇုန်တွေကိုတရုတ်တင်မောတွေတရားမဝင်ရောက်လာတဲ့လောက်ရကူတာအဓိကထားကိုင်တွေဖြည့်ရှင်းရမယ့်ပြဿနာဖြစ်တယ်ဆိုတာကိုပြောပါရယ်ဖိလစ်ပိုင်နဲ့တရုတ်တင်မောတွေကြားမှာတော့တောင်တရုတ်ပင်လယ်ထဲမှာမကြာခဏထိတွေ့တိုက်ခိုက်မှုတွေဖြစ်တာလာဘောက်တော်ကြဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်တရုတ်ကသူပိုင်ဖြစ်ပြောဆိုထားတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ဖြတ်တန်းခွင့်စီမင်းစီကံအစ်စ်တွေကိုထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ထိတ်တန်းရောက်တဲ့နေ့ကိုကိုဇော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ပေါ်မှာနိုင်ငံရေးပါတီတချို့ရဲ့အမြင်သဘောထားတွေကိုအယုံဆုံးတင်ပြပေးကြပါမယ်။ရွေးကောက်ပွဲကိုလာမယ့်2025ခုနှစ်မှာကျင်းပဖို့ပြင်ဆင်ထားပါတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပေမဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကြားမှာလက်တွေ့ဖြစ်နိုင်ခြေပေါ်မှာမေးခွန်းထုတ်မှုတွေရှိနေပါတယ်။ရှေ့လာမယ့်နှစ်မှာရွေးကောက်ပွဲကျင်းပမယ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းရေရရမသိရပဲဖြစ်နေတာကလည်းစိန်ခေါ်မှုအဖြစ်ရှုမြင်ကြပါတယ်။စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲပေါ်မှာနိုင်ငံရေးအတိုင်းအဝိုင်းရဲ့အမြင်တချို့ကိုစုစည်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်လေးကတင်ပြပေးထားပါတယ်
။အောက်တိုဘာလအတွင်းမှာလူဦးရေနဲ့သံကောက်စင်းကောက်ယူနိုင်ရေးဆောင်ရွက်နေပြီးလာမယ့်နှစ်2025နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကျူတင်ပြင်ဆင်ဆောင်ရွက်နေကြောင်းဇွန်လ15ရက်နေ့ကမိထီလာဘက်ကိုသွားခဲ့တဲ့ခီးစဉ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့တာပါရွေးကောက်ပွဲကိုဘယ်အချိန်မှလုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အာဏာသိမ်းစစ်ကောင်ဆောင်ကပထမဆုံးအကြိမ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့မက်ရှလာကလုပ်တဲ့မြန်မာစစ်ကောင်စီရဲ့တက်မရော်နေအခမ်းအနားမှာတော့ရွေးကောက်ပွဲကိုအပိုင်းလိုက်ခွဲပြီးပြုလုပ်ဖို့ရှိကြောင်းပြောထားခဲ့ပူပါတယ် တစ်ဖက်မှာလည်းနိုင်ငံအနှံ့တိုက်ပွဲတွေနဲ့စစ်ပောင်ကျယ်ပြန့်လာပြီးမတိမငြိမ်ဖြစ်နေတဲ့အခြေအနေမှာသူတို့ကိုယ်စားလှယ်တွေအတွက်လုံခြုံရေးကအကြီးမားဆုံးစိန်ခေါ်ချက်ဖြစ်နေတယ်လို့ရွေးကောက်ပွဲဝင်မဲ့ပါတီတချို့ကထောက်ပြကြပါတယ်။ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လာမယ့်နှစ်မှာရွေးကောက်ပွဲဘလောက်အထိကျင်းပနိုင်မလဲ။ဘလောက်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မလဲဆိုတာစစ်ကောင်စီဥက္ကဋ္ဌရဲ့စွမ်းဆောင်ရည်ပေါ်မှာမူတည်တယ်လို့ပြောဆိုထားပါတယ်။စိန်ခေါ်မှုများမဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်
။သူ့ဘက က FCCD တနည်းကြိုကြိုလောက်တနည်းတလကွေးနီးပါလောက်နော်သူ့ဘက်ကပြည်လန်းတည်ငြိမ်အေးချမ်းမှုရှိအောင်သူ့ဘက်ကအရှိန်ရတယ်လေ။အဲ့တော့ဒီကြားကာလတနည်းကြိုမှာ FCCD တည်ငြိမ်အေးချမ်းအောင်မလုပ်နိုင်ဘူးလားလုပ်နိုင်မှာလားမလုပ်နိုင်ဘူးလားဆိုတော့မခံမနိုင်ဘူးလေ။အဲ့တော့ကြိုပြီးကျွန်တော်တွေ့လို့တည်မရဘူး။အဲ့တော့ရွေးကောက်ပွဲဒီ2025ရဲ့နိုဝင်ဘာလအလောက်ထိဖြစ်တဲ့ကာလမှာနိုင်ငံရေးပါတီများရဲ့စည်းရုံးမှုကဒီလောက်ထိကျေလန့်မလို့ဘူး။အဲ့တော့ကာလုံကာလလောက်မှာစည်းရုံးရင်လူလူကြားထဲမှာဟောပြောဆွေးနွေးတာတို့မလုပ်နိုင်ခင်တောင်မှမီဒီယာကတစ်ဆင့်လုံးလို့ရနိုင်တဲ့အခါပေါ့ဗျာ။ကာလကကြောင်းနေတဲ့အခါမှာလေ။ဟိုအဲ့ဒီလိုလေနော်လုပ်လို့ရနိုင်တဲ့လေသာရှိနိုင်ပါရဲ့။တနည်းအားဖြင့်အတွင်းကိုပြောင်းရမှာပေါ့နော်ဒ
ါလာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကပြင်ဆင်နေတယ်ဆိုပေမဲ့လက်ရှိအချိန်အထိရွေးကောက်ပွဲကော်မရှင်ကပါတီတွေကိုဘာမှထုတ်ပြန်ပြောဆိုတာမရှိသေးတယ်လို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းကိစ္စတွေနဲ့ပတ်သက်လို့လည်းပါတီတွေနဲ့ညှိနှိုင်းတာဘာတစ်ခုမှမလုပ်သေးဘူးလို့ပြည်သူ့ပါတီကကိုကျော်လင်းက VOE ကိုပြောပါတယ်လာမယ့်နှစ်မှာရွေးကောက်ပွဲလုပ်မယ်ဆိုရင်ပါတီတွေရင်ဆိုင်ရမယ့်အကြီးမားဆုံးစိန်ခေါ်မှုနဲ့ပတ်သက်လို့သူကအခုလိုထောက်ပြပါတယ်
ရွေးကောက်ပွဲလုပ်တော့မယ်ဆိုတော့အများကြီးခက်ခဲရှိတာပေါ့အဲရုံးနေရာလဲတိဆောက်လို့မရသေးဘူးလေရှင်းလုံးကနေလည်းလောကမရသေးတဲ့အချိန်မှာတော့အဲသူတို့ဘက်ကတော့ရွေးကောက်ပွဲကျင်းပမယ်ဆိုတော့အထူးသဘောဆောင်မှုပြောတဲ့အတွက်တကယ်လုပ်မယ်ဆိုတော့စေကောင်မှုတော့ရှိတာပေါ့တိုးတော့မဖြစ်မနေကြော်ဖြတ်ရမယ်မှတ်တမ်းတစ်ခုဖြစ်နေတော့ကျွန်တော်တို့ရဒီအချိန်တွေကိုတော့ကျွန်တော်တခြားစဉ်းစားပြီးဆုံးဖြတ်ပြီးတော့လုပ်ဆောင်အောင်ပါလုံလုံလေးနဲ့ပတ်သက်ပြီးတော့ဟောလက်ခက်ခဲပါလေလူတို့ပြောရုံးတွေဖွင့်လာတာအစားနိုင်ငံရေးပါတီတွေကျွန်တော်တို့ပါတီတွေကထူးထူးပဲအထို့ရုံးတွေဆိုင်ဘုတ်တွေကိုအောင်အိမ်မှာပဲဖွင့်ထားတာရရှိတယ်အထို့နေရာကျမှဒီနည်းနည်းတည်ငြိမ်တဲ့နေရာကျမှပဲဆိုင်ဘုတ်မြို့နယ်ဆိုင်ဘုတ်တို့ဘာလို့လုလို့ရတာလေဒီဆိုင်ဘုတ်တင်မှုကတော့ရန်ကုန်မင်းကြီးလောက်ပဲအကျမ်းမြင့်ရပါသေးတယ်အထို့နေရာကျမှဟောပေါ်ပေါ်တင်တဲ့ဆိုင်ဘုတ်တင်ကြီးတိတ်မရှိသေးပါဘူး
စစ်ကောင်စီကပြင်ဆင်နေတယ်ဆိုတဲ့ရွေးကောက်ပွဲအချက်လက်တွေကိုအသေးစိတ်သိရဖို့အတွက် VOE ကဆက်သွယ်နေပေမဲ့လည်းရွေးကောက်ပွဲကော်မရှင်ရောစစ်ကောင်စီဘက်ကရောတုံ့ပြန်ဖြေဆိုထားမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်တွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ် PR စနစ်ပြောင်းဖို့နဲ့မဲပေးရမှာ electronic နည်းပညာနဲ့မဲပေးနိုင်ဖို့ပြင်ဆင်နေတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့တကောင်စင်းကောက်ယူနိုင်ဖို့နဲ့မဲစင်းလှုပ်ဆောင်နိုင်ဖို့အတွက်ဆိုကမြို့နယ်တွေကိုခရိုင်ပြင်ဆင်ပြောင်းလဲသတ်မှတ်တာတွေလှုပ်ဆောင်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကျင်းပခဲ့တဲ့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ NLD ပါတီကပဲမဲအများဆုံးနဲ့အနိုင်ရခဲ့ပြီးမဲမတမာမှုတွေရှိတယ်လို့စစ်တပ်ဘက်ကစွပ်စွဲခဲ့ပြီးတဲ့နောက်နိုင်ငံအာဏာကိုသိမ်းယူခဲ့တာဟာအခုဆိုရင်3နှစ်နီးပါးရှိတော့မှဖြစ်ပါတယ်။ရွေးကောက်ပွဲမဲစည်းရင်မတမာမှုလုပ်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်ပါတီအစိုးရထိပ်သီးအချို့ကိုဖမ်းဆီးကာနှစ်ရှည်ထောင်ဒဏ်တွေလည်းချမှတ်ခဲ့ပါတယ်။2020ရွေးကောက်ပွဲရလဒ်ကိုလည်းပယ်ဖျက်ခဲ့ပါတယ်ရှင်။
ဒါကတော့စစ်ကောင်စီကကျင်းပဖို့ပြင်ဆင်နေတဲ့2025ရွေးကောက်ပွဲအစည်းအဝေးပေါ်မှာနိုင်ငံရေးပါတီတချို့ရဲ့သုံးသက်ချက်အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာဘက်ချမ်းမှာလောင်းကစားတွေလုပ်ငန်းတွေဘက်ကိုသွားမယ်မတင်ကားတဲ့နိုင်ငံသား6ဦးကိုထိုင်းအာဏာပိုင်တွေဖမ်းဆီးလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံဘက်မှာဒူးစရိုက်လုပ်ငန်းတွေအကြောင်းလူသိများတဲ့မြဝတီခရိုင်ရွှေကုတ်ကိုထိုင်းမြန်မာနယ်စပ်ကိုဖျက်ချော်ပြီးတော့တွားရောက်ဖို့ပြင်ဆင်နေတယ်လို့မတင်ကားတဲ့နိုင်ငံသား6ဦးကိုထိုင်းနယ်စပ်မှာအာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားစုစုပေါင်း6ဦးဖြစ်ပါတယ်။သူတို့ကိုမဲဆောက်မြို့နီးနယ်စပ်မှာဖမ်းဆီးခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာနိုင်ငံသားတချို့ဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကထိုင်းခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်ဝမ်ဖာကျေးရွာရပ်ကွက်လေးနီးမှာမြန်မာနိုင်ငံမြောက်ရီခရိုင်ရွှေကုတ်ကိုလောင်းကစားရုံနေရှိတဲ့နေရာဘက်ကိုသွားကြမယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားတွေဖြစ်တဲ့နိုင်ငံသား6ဦးကိုထိုင်းနယ်ခြားဆောင်တပ်ကတောင်ရင်မြစ်နီးမှာပဲဖမ်းမိခဲ့တာပါ ဖမ်းမိသူတွေကတော့ကမ္ဘောဒီးယားနိုင်ငံသား9ဦးနဲ့တရုတ်နိုင်ငံသား2ဦးစုစုပေါင်း6ဦးဖြစ်ပါတယ်။ဖမ်းမိတဲ့နိုင်ငံသားတွေဟာမဲဆောက်မြို့ရဲ့တဖက်ခံအိမ်နီးချင်းမြန်မာနိုင်ငံဘက်မှာကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာလုပ်ဖို့တရားမဝင်သွားရောက်ကြမဲ့သူတွေဖြစ်နိုင်တယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်။နိုင်ငံသားတွေဖမ်းမိတာနဲ့ပတ်သက်လို့နေဆက်နေပြည်သူတို့ကတော့အခုလိုပြောပြပါတယ
်။မိတာကအခုလက်ရှိမိတာကကမ္ဘောဒီးယား9ယောက်တရုတ်1ယောက်လို့မျိုးသမီး3ယောက်မျိုးသား3ယောက်ဟိုဘက်ကိုသွားဖို့အစီအစဉ်ရှိတဲ့ချိန်မှာဒီထိုင်းဘက်ကတွေကိုဖမ်းလိုက်တာဖြစ်တာပေါ့။အဲ့မှာကမ္ဘောဒီးယားတို့ဘာလို့အခုဒီမှာနိုင်ငံသားတွေရောက်နေလဲ။အဲ့ဘက်ကိုသူသွားကြတယ်၊နေကြတယ်။ဘာတွေရှိရသူလိုက်ကြည့်ကြတယ်။အဲ့လိုဟိုကတော့ကစားဖို့လား၊သွားလေ့လာဖို့လားဘာလဲလို့မသိဘူးမှာ
။ထိုင်းနယ်ခြားဆောင်တက်43ကတော့ဖမ်းမိတဲ့နိုင်ငံသားတွေကိုစစ်ဆေးရမှာနိုင်ငံကုလက်မှတ်တွေကင်ဆောင်ထားတဲ့နိုင်ငံသား6ဦးဟာထိုင်းလူမှုကြီးကြပ်ရေးဌာနကနေဖွင့်ပြထားတဲ့နေရာကနေဖြတ်သန်းတာမဟုတ်ပဲတရားမဝင်နေဆက်လမ်းကနေဖြတ်ဖို့အတွက်လောက်တာဖြစ်တာကြောင့်ထိုင်းရနာပိုင်တွေကစစ်ဆေးနေတယ်လို့ဆိုပါရယ်မြန်မာဘက်ကအွန်လိုင်းလောင်းကစားလုပ်ငန်းတွေရှိရာနေရာကိုအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ရတဲ့ပတ်သက်ပြီးကြိရှိစစ်ဆေးဖို့အတွက်အမျိုးသားလုံခြုံရေးကောင်စီရဲ့အတွင်းရေးမှူးဦးဆောင်တဲ့အဖွဲ့ဝင်တွေဟာဒီအပိုင်းတွင်နေဆက်ကိုရောက်ရှိလာခဲ့ပါတယ်အမျိုးသားလူညွှန်းကောင်စီရဲ့အတွေ့အမှုကတော့သတင်းတောက်တွေနဲ့တွေ့ဆုံခြင်းမှာအခုလိုပြောဆိုသွားပါတယ
်။ไปให้บริการส่งข้ามคือฝั่งเมียนมาร์นะครับซึ่งจากนั้นมาฝั่งเมียนมาร์เนี่ยก็ใช้สัญญาเนี่ยแหละเข้ามาทำการพนันออนไลน์รวมทั้งการ
မြန်မာဘက်ကိုအခုလိုမျိုးအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ရတာကတော့ထိုင်းဘက်ကနေပေးနေတဲ့ဖုန်းနဲ့အင်တာနက်လိုင်းတွေဟာလောင်းကစားလုပ်ငန်းတွေအွန်လိုင်းကောစင်တာလေးလေးခိုင်းနေတွေ့အကျိုးစီးပွားအဖြစ်သုံးဆွဲနေတာကြောင့်ဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်။မြန်မာဘက်ကရွှေကိုကိုနေရာမှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံနေရတာတွေအတင်းအကျပ်စီခိုင်းခံနေရတာတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုပြီးခဲ့တဲ့လတွေအတွင်းကပြုလုပ်ခဲ့တာပါ။အဲ့ဒီဒေသနဲ့အနီးတစ်ဝိုက်ထိုင်းဘက်ခြမ်းမှာလည်းအဖမ်းဆီးတွေဇက်တိုက်ပြုလုပ်နေပြီးဇွန်လ16ရက်နေ့ကတော့အဲ့ဒီရွှေကုတ်ကိုဘက်ကိုသွားရောက်ကြမဲ့နိုင်ငံသားတွေကိုမဲဆောက်ဘက်မှာဖမ်းဆီးလိုက်ပြီးအဲ့ဒီဒေသဘက်မှာတော့လုံခြုံရေးကိုပုံမတင်းကျပ်ထားပါတယ်ရှင်
။ဒါကတော့ရွှေကုတ်ကိုဘက်ကိုသွားမဲ့နိုင်ငံသား6ဦးကိုထိုင်းအနာပိုင်နေဖမ်းဆီးလိုက်တဲ့သတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှို့ဘက်မှာစီရီတင်းမာနေတဲ့သတင်းတွေထွက်ပေါ်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့မှာစီးရီတင်းမာတာတွေမြင့်တက်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ဒီကနေ့အထိကတော့လာရှို့မန္တလေးလမ်းကအသွာလာတွေဆက်ပြီးရှိနေပါတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်တို့ကြားမှာတိုက်ပွဲတွေပြန်ပြီးတော့ဖြစ်မှာကိုစိုးရိမ်နေကြတဲ့သတင်းတွေထွက်ပေါ်နေပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ဘက်ကတော့ဒေသခံတွေကိုတစုံတရာသတိပေးပြောကြတာမရှိဘူးလို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့လာရှို့မြို့ကနောက်ဆုံးအခြေအနေကိုစံကြောတင်ပြပေးထားပါတယ်။
ဒီအပိုင်းတွေအတွင်းစစ်ကောင်စီတပ်ကလာရှိုးမြို့မှာစစ်အင်အားဖြည့်တင်းတာနဲ့ညီနာမမိတ်တပ်တွေကလာရှိုးအနီးကိုအင်အားအများအပြားရောက်လာနေပြီးစစ်ရေးတင်းမာနေတယ်ဆိုတဲ့သတင်းနဲ့အတူလာရှိုးမြို့အဝင်အထွက်ကိုစစ်ကောင်စီဘက်ကပိတ်လိုက်ကြောင်းသတင်းတွေလည်းထွက်ပေါ်နေတာပါလာရှိုးမြို့ခံတွေကတော့ဒီကနေ့အထိလာရှိုးမန္တလေးလမ်းဟာရခင်အတိုင်းသွားလာရှိနေကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာဒီမြို့ထွက်လမ်းဆိုရင်နှစ်လမ်းရှိရပါအဓိကတော့နံတူမြို့ဆောင်လမ်းနဲ့အဲမေဟန်ရန်ကုန်ပေါ့အဲ့နှစ်ပေါက်ပေါ့ตอนนั้นดูด้านตรงก็ตั้วมาเฉยเนาะอะคือญาติก็ตัดตัวไอ้ตีบแบบตั้วได้งาเนาะมะกูเนี่ยไปท่าทีโดไปกวยอยู่ขึ้นตัวเนาะเราก็ดีล้างนี้ลาชุดก้าฤดีซวยนี่แหละกองจีซี้เนี่ยมันตั้วอ่ะล้างยาวอ่ะปกติไหนเนี่ยไม่ไปท่าခီးတဲ့တိုင်းလည်းဝင်ကုန်သားရဲ့ပုံမှန်တိုင်းပဲပေါ့နော
်အခြားလာရှိုးမျိုးကန်တူကလည်းလာရှိုးမန္တလေးလမ်းအခြေအနေကိုအခုလိုပြောပါတယ
်ဟုတ်တယ်မနေ့ကလာရှိုးအခြေအနေကမန္တလေးကတော့ဟောလမ်းနေရာတော့ဒီလာရှိုးအနေဒီမှာတိုင်ရမထားတဲ့ကလည်းထလို့ရတယ်ဒီဘောထလည်းလာလို့ရတယ်ဒီမန္တလေးလာရှိုးလမ်းမကြီးကတော့တုံးလို့ရနေတယ်ပဲပေါ့
လာရှိုးမျိုးနဲ့ဆက်သွယ်ထားတဲ့လမ်းတွေအနက်မှာလာရှိုးသိန်းဒီလမ်းလာရှိုးနမ်လူလမ်းကအသွာလာပိတ်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာတော့လာရှိုးမျိုးကိုဒီအပိုင်းအတွင်ဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒေသခံအမျိုးသမီးတူကဒီလိုသတင်းတွေထွက်ပေါ်နေပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကတစုံတရာသတိပေးပြောဆိုတာတော့မရှိကြောင်းပြောပါတယ်
။လာရှိုးအခြေအနေကလည်းမျိုးစုံနဲ့တောက်ကမျိုးနဲ့တဲ့ဟာကြောင့်မန်းလည်းမတည်ဘူးလို့ဖြစ်နေတာ။တချို့ပြောတာကျတော့20ရင်းနေကြရင်အပြီးတိုက်နေပေါ်ပါညာအဲ့လိုမျိုးတွေပေါ့။ဒီကောက်ဆုံးမှာဒီ16ရင်းနေဖြစ်မှာကြောလေဖြစ်သွားပြီအခုက20ရင်းနေကြိုင်ဖြစ်မယ်အဲ့လိုပြန်ပြောတာဒီသူကပြေးရမလို့လို့ပါပဲပြင်ပြရမလို့ဒါနဲ့ဒီမောလို့ကျတော့ဒီဒီတက်အုတ်ချုပ်ရင်းမှုပေါ့နော်အုတ်ချုပ်ရင်းမှုတို့ရောတကြီးတို့တို့ကရှေ့ကျောင်းဖို့ပြောလာပြီးဆိုရင်ဒီမောလို့ကရှေ့ကျောင်းရမှာပေါ့ခုလုံးလုံးဆိုတော့ ကျောင်းဖို့ပါညာအဲ့လိုမျိုးရှိကျောင်းဖို့တော့မကျော်သေး
လာရှုံမြို့အဝင်ထွက်လမ်းတွေပိတ်တဲ့တဲ့တင်နဲ့ပတ်သက်ပြီးတောင်ကြီးမြို့ကရှမ်းပြည်နယ်အစိုးရအဖွဲ့နဲ့လာရှုံမြို့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြောရေးဆိုခွင့်မရှိကြောင်းသာတုံ့ပြန်ခဲ့ပါတယ်။ဒီနှစ်စံပိုင်းကလည်းအလားတူတဲ့တင်တွေထွက်ပေါ်ခဲ့ပြီးလာရှုံမြို့ခံအတော်များများတင်းရှုံတာတွေရှိခဲ့ပါတယ်။ဒီရဲ့ပိုင်းတွေမှာတော့လာရှုံမြို့အဝင်ထွက်ကိုလုံခြုံရေးပုံမှုတင်းကျပ်ထားသလိုတယ်လီဖုန်းစစ်ဆေးတာတွေရှိပြီး VPN အသုံးပြုသူတွေကိုဒဏ်ရိုက်တာတွေလည်းရှိကြောင်းပြောပါတယ်။ရှမ်းမြောက်ဒေသမှာ2023ခုနှစ်အောက်တိုဘာလမှာတအန်းပလောင်ကိုကန့်နဲ့ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ကတစ်တုံညာနှစ်ခုစစ်စီရေးကိုစတင်ခဲ့တဲ့နောက်တိုက်ပွဲတွေပြင်းထန်ခဲ့တာပါ2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်ရဲ့ဂျောင်းဝင်စစ်ဆင်မှုနဲ့နှစ်ဖက်အပြစ်ခတ်ရစဲခဲ့ပါတယ်ဒီလ9ရက်နေ့မှာတော့မိုးမိတ်မြို့နယ်အတွင်းက TNL တက်စကန်ကိုစစ်ကောင်စီကလေကြောင်းကတိုက်ခတ်ခဲ့တဲ့နောက်နှစ်ဖက်တပ်တွေအကြားစီရေးတင်းမာရယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုဘက်ကအခြေအနေကိုစံကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါမယ်။အမေရိကန်သမ္မတတယောက်အနေနဲ့သမ္မတတပ်တန်း28နှစ်ကိုတာဝန်ထမ်းဆောင်နိုင်ပါတယ်။ဒါပေမဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ပဲဖြစ်ဖြစ်သမ္မတဟောက်ဒေါ်နယ်ထရန့်ပဲဖြစ်ဖြစ်အနိုင်ရမယ်ဆိုရင်တော့ဒါဟာသမ္မတအဖြစ်နဲ့၄နှစ်တာဝန်ထမ်းဆောင်ခွင့်နောက်ဆုံးတပ်တန်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ကတော့နောက်ထပ်တပ်တန်းတစ်ကြိမ်တာဝန်ထမ်းဆောင်နိုင်အောင်မလားဆိုပြီးတော့စကားဦးတန်းပြောဆိုနေပါတယ်။ VOA သတင်းတော့ Steve Hartman ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ
်။လွန်ခဲ့တဲ့လအတွင်းဒေါ်နယ်ထရန့်မှာ NRA American Rifle အသင်းဝင်တွေနဲ့မဲဆွယ်တွေ့ဆုံစဉ်မှာသူ့အနေနဲ့တတိယတပ်တန်းတာဝန်ထမ်းဆောင်ခွင့်ရှိမလားဆိုပြီးသမ္မတတပ်တန်း၄ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Franklin Delano Roosevelt နဲ့နိုင်ရှင်ပြောဆိုပါတယ်။
FDR 16
years Franklin Roosevelt က16နှစ်တက်တန်း၄ချိန်တာဝန်ထမ်းဆောင်ပါတယ်အဲဒီတော့ကျွန်တော်တို့ကတက်တန်း၄ချိန်လား၃ချိန်လားခင်ဗျားတို့ပဲပြောပါကျွန်တော်တော့မသိဘူး Ronnie ရောဘယ်လိုထင်ပါသလဲ
FDR လို့လည်းခေါ်တဲ့ Franklin Delano Roosevelt ဟာ1945ခုနှစ်မှာကွယ်လွန်ခဲ့သူပါအမေရိကန်သမ္မတတယောက်အနေနဲ့သမ္မတတပ်တန်း၄နှစ်ချိန်စုစုပေါင်း၈နှစ်သာတာဝန်ထမ်းဆောင်မှုကွန်ဂရက်ကနိုင်ငံဖွဲ့စည်းပုံဥပဒေပြင်ဆင်ချက်22ကို1948ခုနှစ်မှာအတည်ပြုခဲ့ပါတယ်။အဲ့ဒီနောက်48ပြည်နယ်မှာ38ပြည်နယ်ကထောက်ခံတာကြောင့်1951ခုနှစ်မှာဥပဒေအဖြစ်အတည်ပြုခဲ့ပါတယ်။
The amendment really
ဒီပြင်ဆင်ချက်ကကာလကြာရှည်ကျင့်သုံးလာတဲ့နိုင်ငံရေးစံတမတ်ချက်ကိုအဆုံးသတ်လိုက်ပြီးသမ္မတတပ်တန်း၂ချိန်ထက်ပိုပြီးရွေးချယ်မခံဖို့ကန့်သတ်လိုက်ပါတယ်။
အမေရိကန်ရဲ့ပထမဆုံးသမ္မတဂျော့ချ်ဝါရှင်တန်ကသမ္မတတပ်တန်း၂ချိန်ထက်ပိုရွေးချယ်မခံမှုဆုံးဖြတ်ခဲ့ပါတယ်ဒုတိယကမ္ဘာစစ်ဆက်ကစား1940မှာတော့ Franklin Roosevelt ကအစဉ်လာကိုချိုးဖောက်ပြီး1944မှာစတုတ္တတပ်တန်းထပ်မံရွေးချယ်ခံပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ချက်အပိုက်20နှစ်အရာသမ္မတ6ဦးဟာတပ်တန်း၂ချိန်သာရွေးချယ်ခံလာရမှာသမ္မတ Barack Obama လက်ထက်အထိဖြစ်ပါတယ်
Hi Barack Hussein Obama.
Donald Trump မှာရာသက်ပံသမ္မတဖြစ်ချင်သူလို့သမ္မတ Biden ကိုထောက်ခံသူတဦးကခုလိုပြောပါတယ
်. If he gets in, I can tell you right now.
သူကသမ္မတဖြစ်ရွေးလိုက်ရင်ဘယ်တော့မှပြန်ဆင်းတော့မှာမဟုတ်ပါဘူး။အလုံးသိကြပါတယ်။သူက Trump ပေးမှာမဟုတ်တော့ပါဘူး
။ He will never leave.
I only want to be a dictator. For one day
တရက်လောက်တော့အာဏာရှင်ဖြစ်ချင်ပါတယ်လို့ Trump ကပြောပြပါတယ်2020သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းမှုကြောင့်ရာဇဝတ်မှုနဲ့ဆွဲချက်တင်ကန်ထားတဲ့ကြားမှာပဲ Trump ကအခုလိုပြောလိုက်တာပါဒါဟာရည်ရွယ်ချက်ရှိရှိပြောတာဖြစ်နိုင်တယ်လို့ဥပဒေရေးရကြွမ်းကျင်သူရှေ့နေတဦးကအခုလိုပြောပါတယ
် Trump recently made about a third term
တတိယတပ်တန်းနဲ့ပတ်သက်ပြီး Donald Trump ပြောခဲ့တဲ့စကားဟာဖွဲ့စည်းပုံစည်းမျဉ်းဥပဒေနဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေသလိုဥပဒေအတိုင်းလိုက်နာရမှာကိုမလိုက်နာပဲအခုလိုပြောထွက်တာဟာတကယ်ကိုစိုးရိမ်စရာပ
ါThe President of the United
States. တကယ်လို့သာထရန့်မှာတတိယအကြိမ်ဆက်အာဏာယူဖို့တရားဝင်ကြိုးစားမယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အပိုက်22ကိုပယ်ဖျက်ရမှာပါ။ဒီလိုပြင်ဆင်မှုကြိုးစားမယ်ဆိုရင်ကွန်ဂရက်လွှတ်တော်နှစ်ရက်လုံးမှာမဲခွဲတဲ့အခါမဲ3ပုံ2ပုံနဲ့အနိုင်ရရမှာဖြစ်ပါတယ်။ကွန်ဂရက်ကအတည်ပြုပြီးတဲ့အခါမှာပြည်내50ထဲက38ပြည်နယ်ထဲမှနည်းကဒီပြင်ဆင်ချက်ကိုလက်ခံအတည်ပြုရမှာပါ။ဓမ္မမဟုတ်34ပြည်နယ်ကဖွဲ့စည်းပုံဥပဒေဆိုင်ရာညီလာခံကျင်းပပြီးတော့အဲ့ဒီညီလာခံတွေကချမှတ်ပေးတဲ့ဆုံးဖြတ်ချက်ကို 38ပြည်နယ်ကအတည်ပြုရမှာပါအမေရိကန်သမိုင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုတကြိမ်သာပယ်ဖျက်ခဲ့မှုပါလေ
Acting Secretary of State William Phillips is signing the 21st Amendment and prohibition is repealed
1919ခုနှစ်မှာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်16နဲ့အမေရိကန်ပြည်ထောင်စုအတွင်းအရက်သေးစားတည်ယူပို့ဆောင်권ကိုတားဆီးခဲ့တာဖြစ်ပြီး1933ခုနှစ်မှာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်21ကိုပြဋ္ဌာန်းပြီးတော့ပြင်ဆင်ချက်18ကိုပယ်ဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့လာမယ့်အမေရိကန်ရွေးကောက်ပွဲအနိုင်ရမယ့်သမ္မတသက်တမ်းဘလောက်တာဝန်ထမ်းဆောင်နိုင်ခြေရှိသလဲဆိုတဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်ပါကိုကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတောရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဇွန်လ18ရက်တနင်္လာညချမ်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကလက်နက်တွေဝယ်ယူနိုင်မှုအတွက်နိုင်ငံသားငွေကအထူးလိုအပ်နေပါတယ်ဒါကြောင့်မလို့အမေရိကန်ဆိုရကထိန်းချုပ်ထားတဲ့မြန်မာနိုင်ငံခြားအရန်ငွေ1ဘီလီယံအပါဝင်စစ်ကောင်စီအပေါ်မှာနိုင်ငံခြားငွေကန့်သတ်နိုင်မှုနဲ့ပတ်သက်ပြီးတော့မြန်မာစီးပွားရေးကျွမ်းကျင်သူပါမောက်ခရှောင်းတန်နယ်ကို VOE မြန်မာပိုင်းကကိုငင်းချန်းအေးကတီးတန့်တွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်
any argued that international
American ယူပါသမကနဲ့ Australia ပါမယ့်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေကချမ်းဖတ်မှုတွေကိုထိန်းချုပ်နိုင်မှုဆိုပြီးတော့အများထောက်ပြကြပါတယ်ဒီပေါ်မှာပမခရှောင်းထောင်းနယ်အနေနဲ့ဘယ်လိုရှိပြန်ပါလဲဗ
ျ The atrocities in Myanmar
I think with any discussion of sanctions we have to be a bit modest about what
Facebook အရေးယူမှုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့တိတ်မျှော်လင့်ချက်ကြီးလို့မရပါဘူးမြန်မာပြည်ကဖိနှိပ်ရက်ဆက်မှုတွေကအာဏာသိမ်းစစ်ကောင်စီချုပ်ငင်းသွားမှပဲအဆုံးသတ်နိုင်မယ်လို့ထင်ပါတယ်နိုင်ငံတကာတိုင်ဝမ်ကအဲ့ဒါကိုတိုက်ရိုက်လုပ်နိုင်မှုကအကန့်အသတ်တွေရှိပါတယ်ကျွန်တော်ဆိုလိုချင်တာက Facebook အရေးယူမှုတွေကစစ်အာဏာရှင်တွေရဲ့စစ်တိုက်ခိုက်နိုင်မှုစွမ်းရည်ကိုချော့ချဖို့ပဲလို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုဂျုံမူကြီးမယောက်လန်ကသူ့ပုံရိပ်တွေဘာတွေဂယုမဆိုင်ပါဘူး။စီးပွားရေးတွေဘာတွေလည်းဂယုမဆိုင်ပါဘူး။အရင်ကခေါင်းဆောင်တွေတန်ခတ်ပိတ်ဆို့မှုပေါ်စဉ်းစားသလိုမျိုးထုံးစံကိစ္စတွေကိုသူကဂယုမဆိုင်ပါဘူး။ဆိုရတဲ့ကနိုင်ငံတကာမှာနာမည်ကောင်းပုံရိပ်ကောင်းလိုချင်တာမျိုးလူနေမှုအဆင့်တန်းမြင့်တင်လိုတာမျိုးဆိုရင်ခါတရီမှာပိတ်ဆို့ရေးမှုတွေကအလုပ်ဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေခံလူတွေရဲ့လိုအပ်ချက်ကိစ္စမျိုးတွေတော့သူကဂယုဆိုင်တာမဟုတ်ပါဘူးသူရှင်တန်ရည်တည်နိုင်ဖို့ပဲသူကအသေးအတန်လုပ်နေတာဒါကြောင့်တန်ခတ်ပေးဆုမှုတွေအကြောင်းပြောတဲ့အခါကျွန်တော်အမြင်ကနည်းနည်းတော့ကွဲပြားပါတယ်အာဏာရှင်အစိုးရကိုအရှက်ရစီပြီးတော့သူတို့ရဲ့အမှုကျင့်တွေကိုပြောင်းလဲဖို့မဟုတ်ပါဘူးသူတို့ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူးဒါကြောင့်ပေးဆုအရေးမှုတွေကသူတို့ရဲ့စွမ်းဆောင်ရည်ကိုရှော့ချဖို့ပဲဖြစ်ပါတယ်ဒါကြောင့်ကျွန်တော်အမြင်အရတကယ်လက်တွေ့ကျတဲ့နီလန်ကချက်နှစ်ချက်ရှိပါတယ်စစ်တပ်ရဲ့လေရင်စီလောင်စာအရင်းမြစ်ကိုအထူးသဖြင့်ကန့်သတ်ထားဖို့ကတစ်ချက်ပါဘာကြောင့်လဲဆိုတော့တိတဲ့အတိုင်းပဲအတိုက်ခံတွေအပေါ်မှာအားတာနေတာတခုကလေချောင်းကပဲလीနောက်ဆက်နွယ်နေတဲ့ဒုတိယအချက်ကစစ်ကောင်စီမှာနိုင်ငံခြားငွေအလွန်အမင်းရှားပါမှုအခက်ကြုံနေပါတယ်နိုင်ငံခြားငွေခင်မီလက်နက်တွေနဲ့ခဲယမ်းတွေဆိုတာကတခုနဲ့တခုဆက်ဆက်နေပါလေစစ်ကောင်စီအတွက်ဗန်စင်းတွေကအရန်ငွေတွေအသုံးပြုနိုင်권ကိုပိတ်ဆို့နိုင်ရင်တကယ်ကိုဗန်နာရေးပိုင်းမှာဖိအားဖြစ်စေ
ပါတယ
်ဟုတ်ကဲ့အမေရိကန်လိုနိုင်ငံတကာအတိုင်းဝိုင်းကဥပမာစစ်ကောင်စီလက်အောက်မှာရှိနေတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်လိုမျိုးစစ်ကောင်စီရဲ့ဗန်နာရေးအဖွဲ့အစည်းတစ်ခုလုံးကိုပိတ်ဆို့အရေးယူနိုင်ပါမလားလို့လူတွေကမေးခွန်းထုတ်ကြပါတယ်ဒါမျိုးကဖြစ်နိုင်ပါမလား
it is possible and I think we're getting
ဖြစ်နိုင်ပါလေဒီလိုလှုပ်ဖို့လိုအပ်တဲ့အဆင့်ကိုရောက်ခံနီးနေပါဘူးမြန်မာနိုင်ငံရဲ့ဘူပန်ကစစ်ပွဲကိုဖန်တီးနေတဲ့အဓိကရန်လျာဖြစ်နေလို့ပါအခြေခံသဘောပြောရရင်အရင်အစိုးရလက်ထက်တုန်းကဆိုရင်ဘူပန်ကအစိုးရရဲ့စီးပွားရေးပြည်ပပြောင်းလဲမှုတွေမှာဗန်နာငွေထောက်ပံ့မှုငွေကြေးရိုက်နှိပ်ထုတ်ရပါလေဒီလိုငွေကြေးရိုက်ထုတ်တာကြီးတက်တက်လဲလှုပ်လို့မရပါဘူးမင်္ဂနဲ့ဗန္နာရေးစနစ်အခွန်ကောက်ခံမှုစနစ်နဲ့အလုပ်တွေကိုကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်လုပ်ဖို့လိုပါသေးတယ်။အခုဓာရီအကုန်လုံးပြက်စီးသွားပါပြီ။ခုဆိုရင်မြန်မာစစ်တပ်အတွက်စစ်ပွဲမှာအသုံးပြုဖို့ပြည်တွင်းရန်ပုံငွေရရေးငွေရိုက်ထုတ်ဖို့ကလွယ်လို့ကျွန်တော်ဘာမှမရှိပါဘူး။ဒါပေမဲ့စစ်ပွဲအတွက်နိုင်ငံတကာရန်ပုံငွေရှိဖို့လည်းလိုပါတယ်။သူတို့လိုအပ်နေတာကရုရှားနဲ့တရုတ်လိုနိုင်ငံတွေစီကလက်နက်တွေဝယ်ဖို့ငွေလိုပါတယ်။ဒီနိုင်ငံတွေကပြည်တွင်းသုံးငွေဖြစ်တဲ့ကြက်ငွေကိုလက်ခံမှာမဟုတ်ပါဘူး။ သူတို့ကနိုင်ငံခြားငွေကိုပဲလက်ခံမှာဖြစ်လို့ဘူဘန်ကလည်းဒီကဏ္ဍမှာလည်းအဓိကကျပါတယ်အဲ့ဒီတော့ဘူဘန်ကိုတန်ခတ်အေးအေးယူရမယ်အဆင့်ရောက်နေပြီလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒီကိစ္စကနိုင်ငံတကာကနိုင်ငံရေးရာစီးပွားရေးကဏ္ဍမှာလုံခြုံရေးတဲ့အခြေလမ်းတစ်ရပ်ဖြစ်နေပါတယ်။ဘူဘန်ကအာဏာသိမ်းစစ်ကောင်စီရဲ့အဓိကတော့ချက်ဖြစ်နေတာမို့လို့ကျွန်တော်ကတော့အေးအေးယူရမယ်အဆင့်ကိုရောက်နေပြီလို့ထင်ပါတယ်။
Yeah, how soon it can
ဘလောက်မြန်မြန်နဲ့ဒီကိစ္စဖြစ်နိုင်မလဲမြတ်။
Well, in a technical sense, it can happen quite quickly, but in a political
sense, လောက်တော့ရဆိုရင်တော့မြန်နိုင်ပါတယ်။ဒါပေမဲ့နိုင်ငံရေးအရဆိုရင်တော့ကြာနိုင်ပါတယ်။ဒီလိုလှုပ်ဆောင်မှုခိုင်မာတဲ့မဟာမိတ်အဖွဲ့တစ်ခုလိုအပ်တာကြောင့်နိုင်ငံရေးသဘောအရအချိန်ပိုကြာနိုင်ပါတယ်။ယူပေါက်ဟာကွက်တွေရှိနိုင်လို့နိုင်ငံရေးအတွက်အကန့်အသတ်နဲ့လှုပ်လို့မရပါဘူး။အဲဒီတော့ကျွန်တော်တို့လောက်မှာကမြန်မာနိုင်ငံဟာလက်ခံနိုင်စရာအခြေအနေထက်ကျော်လွန်သွားပြီဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းမှာသဘောတူညီမှုတရက်ရဖို့တိစောက်ရပါမယ်။လက်ရှိမြန်မာနိုင်ငံကြုံရတဲ့ပြဿနာတွေကတစ်ခုကတော့တခြားပြည်ပခန့်တွေရှိနေတာပါ။ယူကရိန်းမှာဂါဇာကမ်းမြောင်မှာပြည်ပခန့်တွေရှိနေပါတယ်။အခုချိန်မှာနိုင်ငံတကာအတိုင်းအဝိုင်းကသူတို့ဘယ်လိုရည်တည်မလဲဆိုတာကိုပြက်ပြက်သားသားလှုပ်ရမယ့်အချိန်ရောက်နေပြီလို့ကျွန်တော်ထင်ပါတယ်။
To make definitively where they stand.
We understand that the UFP tried.
လက်ရှိအမေရိကန်ဆိုအပ်ထိတ်ချုပ်ထားတဲ့မြန်မာနိုင်ငံရဲ့နိုင်ငံသားအရန်ကိုလည်းပတ်သက်ပြီးတော့ Mr. Tan ရဲ့အနေနဲ့အမေရိကန်အရာရှိတွေနဲ့ထိတွေ့ဆက်ဆံမှုကြိုးစားနေတယ်လို့ကျွန်တော်နားလည်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေပြောပြလို့ရမှာနော
်။ One of the best things the US has done and I should say
အမေရိကန်ဆိုရဲ့အလွန်အလွန်ကိုကောင်းမွန်တဲ့ဆုံးဖြတ်ချက်တစ်ခုကတော့အဲ့ဒီအရန်ငွေတွေကိုထိတ်ချုပ်ထားပြီးတော့စစ်ကောင်စီကိုအသုံးပြုခွင့်မပေးတာပါ။အကြောင်းအမေရိကန်ဆိုရကိုအခုလိုလှုပ်ဆောင်ပေးတာအတွက်ကျေးဇူးတင်ကြောင်းပထမဆုံးပြောချင်ပါတယ်။ဒုတိယအဆင့်အနေနဲ့အဲ့ဒီရန်ငွေတွေကိုဘာအတွက်သုံးနိုင်မလဲဆိုတာကိုယူကရိန်းဖြစ်စဉ်နဲ့နှိုင်းယှဉ်စဉ်းစားဖို့လိုမယ်ထင်ပါတယ်။ရုရှားကဆင်နွှဲနေတဲ့ယူကရိန်းစစ်ပွဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တခြားနိုင်ငံတို့ကရုရှားရဲ့ရန်ငွေတွေကိုသိမ်းယူတာအပါအဝင်ရုရှားအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ခဲ့ပြီးတော့အဲ့ဒီရန်ငွေတွေတဲကငွေကြေးတွေကိုယူကရိန်းနိုင်ငံပြန်လည်တည်ထောင်ရေးအတွက်သုံးပြုဖို့စဉ်းစားတဲ့အယူအဆတစ်ခုရှိပါတယ်။ကျွန်တော်ကလည်းဒါမျိုးအလားတူဥပမာထားပြီးတော့စဉ်းစားနေတာပါ။မြန်မာနိုင်ငံသားအရန်ငွေကိုထိမ့်ချုပ်ထားတယ်ဆိုရင်ယူကရိန်းဥပမာနီးတူစစ်တပ်ကိုခုခံရမှာကူညီဖို့ဒါမှမဟုတ်မြန်မာပြည်သူတွေကိုကူညီဖို့ဘလို့အသုံးချနိုင်မလဲဆိုတော့ပါ။နောက်ထပ်အကြောင်းအရာချင်းကနည်းနည်းတော့ကွဲတယ်ဆိုတာသိပါတယ်။တခုမှကနိုင်ငံတစ်ခုကတခြားနိုင်ငံတစ်ခုကိုဝန်တိုက်တာပါ။မြန်မာနိုင်ငံမှာကတော့ပြည်သူတွေကိုဖိနှိပ်တဲ့တရားမဝင်အစိုးရတရက်ရှိနေတာပါ။ဒါပေမဲ့ယူကရိန်းကိုတတ်နိုင်တဲ့များနမူနာယူနိုင်တဲ့လုံလောက်တဲ့တူညီမှုတွေရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ဒါပေမဲ့ဒါကကြီးမားတဲ့အဆင့်တွေကိုဖြတ်ကျော်ရပါမယ်။ကမ္ဘာတဝန်းကအစိုးရတွေဟာကြီးကြီးမားမားကိုးကားစရာဖြစ်လာမှာမလို့လားလို့တခြားအစိုးရတခုကြီးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုသိမ်းယူမှာမျိုးကိုမလို့လားပါဘူး။ဒါကအလွန်ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်မှာပါ။ဒါကြောင့်ကျွန်တော်တို့အနေထားကအဲ့ဒီအဆင့်ကိုမရောက်သေးပါဘူး။ယူကရိန်းကလည်းအဲ့ဒီအဆင့်မရောက်သေးပါဘူး။ဒီနေရာမှာထိုးထွင်းကြံစတဲ့နည်းလမ်းတွေစဉ်းစားကြည့်နိုင်ပါတယ်။ဒီလိုရန်ငွေတွေကိုငွေသားအနေနဲ့ထားလို့မရှိပါဘူး။ဒါသောဖြင့်အစိုးရငွေတိုက်စာချုပ် Treasury Bonds လိုမျိုးမှာထားကြပါလေ။ဒါဆိုရင်ဒါကအတိုးရလားဝင်ငွေရနေလားကြည့်ရပါမယ်။ဒီဝင်ငွေကဘယ်ကိုသွားနိုင်မလဲ။မြမတိုက်ခံတွေစီပေးလို့ရမလား။ဒါကဖြစ်နိုင်မှုခက်သေးတယ်ဆိုရင်တော့အမျိုးသားညီညွတ်ရေးအစိုးရ NUG ဒါမှမဟုတ်အခြားအတိုက်ခံအဖွဲ့တစ်ခုခုရဲ့ချင်းငွေအတွက်အပေါင်ပစ္စည်းအဖြစ်ကြောတော့နောက်ခံပြုပေးနိုင်ပါလေ။ဒါကနေပြီးတော့စစ်အာဏာရှင်တိုက်ဖြတ်ရေးအတိုက်ခံအင်အားစုတွေကိုထောက်ပံ့ပေးနိုင်ပါတယ်။ဒါမှမဟုတ်ရင်အရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုကူညီမှုသုံးနိုင်ပါတယ်။ဆိုတော့ဒီလိုထိုးထွင်းကြံစပြီးလမ်းစရှာနိုင်တဲ့အရာတွေအများကြီးရှိနေပါတယ်။ဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေကိုရှာဖွေတဲ့အဆင့်ဖြစ်ပါတ
ယ်။
ဟုတ်ကဲ့ဒီယူဆပေါ်အမေရိကန်ကဘယ်လိုတုံ့ပြန်ပါလဲညာ
idea
yeah so different parts of
the so ya ye sait pain တော်တော်များများမှာဒီစိတ်ကူးနီလန်းအတွက်စာနာနားလဲပေးနိုင်တဲ့အနေအထားရှိနေတယ်ဆိုတာပထမဆုံးပြောပါတယ်ဒါကြောင့်အဲ့ဒါကိုတကယ်တမ်းဘယ်လိုလုပ်ရမလဲဆိုတဲ့အလို့သဘောပိုင်းနဲ့ဒီလိုလုံနိုင်မှုနိုင်ငံတကာတိုင်ဝမ်ရဲ့လိုအပ်ချက်တွေနဲ့ဖြည့်ဆည်းပေးနိုင်တဲ့နီလန်းတွေကိုစဉ်းစားတွက်ချက်ရတဲ့အဆင့်လို့ပြောရမယ်ထင်ပါတယ
် so it's going to
okay,
be long
okay so ရှစ်ဆက်ရှောက်ရမယ်လုပ်ငန်းစဉ်ကတော့ကြာအောင်မဲ့သဘောလားခင်ဗျာ
process
I think it's a long process
အဟာရှည်လျားတဲ့လုပ်ငန်းစဉ်တစ်ခုလို့ကျွန်တော်ထင်ပါတယ်ဘာပဲဖြစ်ဖြစ်ဒီလိုနီလန်းတွေကိုလိုက်ရှာလောက်ရကြိုးနှက်တဲ့လုပ်ငန်းစဉ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒါကစစ်ကောင်စီလှုပ်ဆောင်နေတာတွေကို iron size လာစီပြီးတော့နိုင်ငံသားငွေရဖို့သူတို့အသေးအံဖြစ်နေတာကို iron size လာစီမှာပါစစ်ကောင်စီရဲ့အာဏာချက်တစ်ခုကို iron size လာစီတာကိုကရွေချက်တစ်ခုလို့ထင်ပါတယ်
ဒါကတော့စီးပွားရေးပါမောက်ခရှောင်းတန်နယ်ကိုကိုညင်းညက်အေးကတည်တံ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုဆင်းရဲမွဲတေမှုတွေတိုးလာနေပြီးတော့ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရဲ့ဦးစားပေးအသုံးစရိတ်သုံးစွဲမှုအခင်းကျင်းလည်းပြောင်းလဲလာတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာတစ်ကထောက်ပြပါရယ်ကာကွယ်ရေးအသုံးစရိတ်တိုးမြင့်ပြီးတော့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ရော့ကျလာတဲ့မြန်မာနိုင်ငံမှာပြည်ပကနေပြီးတော့ပြည်တွင်းကိုငွေလွှဲပို့မှုကဒေါ်လာတန်း 1,600 ကျော်ကိုရောက်ရှိလာတယ်လို့လည်းထောက်ပြထားပါတယ်။ပြည်ပကနေပြည်တွင်းကိုထောက်ပံ့ပေးနေတဲ့သူတွေပြည်တွင်းအကူအညီပေးနေသူတွေစီးပွားရေးပညာရှင်တို့ကိုမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
2021ခုနှစ်ဆီယနာသိမ့်မှုနောက်ပိုင်းပြည်ရင်းကဆစ်ဆောင်သူတွေအကူအညီလိုအပ်သူတွေနဲ့စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေကိုပြည်ပရောက်မြန်မာနယ်ပွားတီလူမှုစုပေါင်းရန်ပုံငွေအဖြစ်ထဲဝင်ထောက်ပံ့နေကြတဲ့အထက်မှာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမတ်အေးအေးညင်းတို့ရဲ့ရွှေလူငယ်အဖွဲ့လဲအပါအဝင်ဖြစ်ပါတယ်
ဟိုပေါ့နော်ကျွန်တော်တို့လားစင်အမရဲကျွန်တော်တို့လားစင်ပေါ့နော်အဲ့လိုပုံမှန်လှူနေတဲ့လူတွေလည်းရှိတယ်အဲ့လိုဂျိုချာဂျိုချာဝင်ပြီးတော့ပေါ့နော်နင်တို့လုပ်နေတဲ့ဟာနင်တို့ဘယ်ကိုသွားမှလဲအဲ့လိုမေးတယ်မေးတဲ့ခါကျကျွန်တော်တို့ကတော့အော်ဟိုအမရဲကျွန်တော်တို့ကဒီလားတော့ဒီဘက်လှည့်ကြတယ်ဒီဘက်ကအရန်ဒုက္ခရောက်နေလို့ဒီနိုင်ဥစ္စာဒုက္ခရောက်နေလို့ဟိုပေါ့နော်အဲပို့ပြီးအကူအညီလိုမယ်ထင်လို့ဆိုကျွန်တော်တို့အဲ့ဆိုသူကထပ်ပြီးတော့ထဲတဲ့လူတွေလည်းရှိတယ်
လုံခဲ့တဲ့သုံးနှစ်ဆီယနာသိန်းခါစအချိန်နဲ့ရှင်ရင်အခုချိန်မှာအကူအညီလိုအပ်သူကတိတိတတ်တတ်တိုးလာပြီးကုန်စည်နှုန်းချင်းမြင့်မှုကလည်းအကူအညီထိရောက်မှုအပိုင်းမှာတိတိတတ်တတ်ကွာခြားလာတယ်လို့မအေးအေးငိမ့်က VOA ကိုပြောပါတယ်
။ကိုရီးယားကတော့အများကြီးမလူနိုင်တော့သူတို့စီကိုရောက်သွားခါတိုင်းဆိုရင်အမရဲ့ကျွန်တော်တို့ဥပမာဒေါ်လာသူတို့စီကိုပတ်စံ100သိန်းလောက်ပို့လိုက်မယ်ဆိုရင်သူတို့တော်တော်များများလေးရတယ်ပေါ့နော်အခုဟာကျွန်တော်တို့ဒီလောက်ဥပမာ100သိန်းလောက်ပို့လိုက်လဲသူတို့စီမှာကအလွန်အလွန်ပေါ့နော် PDF အင်အားပေါ်ကိုမူတည်ပြီးတော့အာသုံးသက်စာအဲ့လိုမျိုးအပိုးအရှံကိုသူတို့ဝယ်ထားပြီးလို့သူတို့မှာမရှိတော့တာကွာတယ်မှာတော်တော်လေးကိုကွာသွားတယ်
2023ခုနှစ်နှစ်ကုန်ပိုင်းကဆက်လို့အပြင်ဈေးခွက်မှာမြန်မာကျပ်ငွေဈေးနှုန်းကအမေရိကန်ဒေါ်လာနဲ့ရှင်ရင်20ရာခိုင်နှုန်းဈေးကျသွားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။အစိုးရတရားဝင်သတ်မှတ်ဈေးနှုန်းနဲ့အပြင်ပေါက်ဈေးက3ဆလောက်ကွာနေတာဖြစ်ပါတယ်။နိုင်ငံခြားငွေရောင်းလိုအားနဲ့ဝယ်လိုအားကိုချိန်ညှိနှိုင်းဖို့အတွက်ဘိုးဘဏ်ဘက်ကဈေးဝင်ဆောင်ရွက်မှုအမျိုးမျိုးရှိခဲ့တာကိုထောက်ပြပြီးဒီဆောင်ရွက်ချက်တွေကြောင့်ဈေးခွက်တွင်မှာနိုင်ငံခြားငွေရရှိနိုင်မှုထပ်ပြီးတော့ရော့ကျရသလိုအပြင်ဈေးခွက်မှာလည်းဈေးနှုန်းကျဆင်းမှုကိုပိုဆိုးစေတယ်လို့ထောက်ပြပါတယ်။အမေရိကန်ချစ်ဆက်စီးပွားရေးပညာရှင်ဦးစိန်ထေကတော့ငွေချေးဖောင်းပွားမှုအရင်းခံကို VOA ကိုအခုလိုပြောပါတယ်
။ဗမာပြည်ကမြန်မာငွေတန်ဖိုးကကျတယ်ဗျာ။နော်ဗမာငွေတန်ဖိုးဘာလို့ကျတယ်လဲ။ကုန်ထုတ်မှုမရှိဘူးနိုင်ငံခြားနဲ့ကုန်သွယ်မှုကျတယ်နော်။အဲ့တော့အပြည့်လာလေငွေတံမိုးကကြားတယ်ဒေါ်လာနဲ့လင်းလုံးကြားတော့အဲ့တော့အပြယူရီကကိုငွေတံမိုးကြားတဲ့အခါကျငွေတံမိုးခိုင်မာတာလိုချင်တာပေါ့ဗျာဟုတ်တယ်မလားဒီစီးတစ်ခုကဒီနေ့တကြက်နဲ့ဝယ်လို့ရတယ်နောက်နေ့ခင်ဗျဟိုတကြက်ရှိတဲ့လူကဈေးတစ်ဆတက်သွားတယ်ဟိုဟာတော့ပဲရတော့မယ်လေမဟုတ်ဘူးလား
မြန်မာပြည်ရင်းကာကွယ်ရေးအသုံးစရိတ်ဟာဆိုရင်2023 2024အသုံးစရိတ်မှာ18ရာခိုင်နှုန်းတိုးလာပြီးကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ကတော့တိတိတတ်တကျဆင်းသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့လက်တလောထုတ်ပြန်တဲ့အစီရင်ခံစာကထောက်ပြပါတယ်။ပြည်ရင်းကဆစ်ဆောင်တဲ့အပါအဝင်မိသားစုတွေဟာပြည်ပကပေးပို့ငွေအပေါ်မှာမှီခိုရမှုများလာတယ်လို့ပြည်ပအခြေဆိုင်ငွေလွှဲဆောင်ရွက်ပေးသူတွေကပြောကြပါတယ်။ Western Union လိုငွေလဲလုပ်ငန်းကြီးတွေရဲ့ငွေလဲနှုန်းထက်အပြင်ကနေငွေလွှဲပေးသူတွေကဈေးပိုရတာကြောင့်အပြင်ကငွေလွှဲပို့သူတွေကိုပို့ပြီးသုံးလာကြတယ်လို့လည်းပြောကြပါတယ်။အဓိကကတော့မိသားစုဝင်တွေထံပေးပို့ကြရတာဖြစ်ကြောင်းလည်းပြောပါတယ်။ပြည်ပကနေပြည်ရင်းကိုပို့တဲ့ဝင်ငွေကဒေါ်လာ852တန်းကနေဒေါ်လာ1628တန်းထိတိုးလာကြောင်းအဓိကကတော့ပြည်ပမှာအလုပ်လုပ်ကြတဲ့သူတွေရဲ့လွှဲပို့ငွေကြောင့်အခုလိုတိုးတက်တာဖြစ်ကြောင်းလဲကမ္ဘာ့ဘဏ်ရဲ့လက်တလောအစီရင်ခံစာကဖော်ပြပါတယ်။တစ်ချိန်တည်းမှာပဲပြည်ရင်းမှာဆစ်ဆောင်ရသူတွေတိုးလာတဲ့အခြေအနေမှာအကူအညီပေးရသူတွေအတွက်လဲအကူအညီပေးနိုင်မှုကအကန့်အသတ်ရှိလာတဲ့အတွက်လိုအပ်ချက်တွေကတော့ဇက်တိုက်တိုးလာတယ်လို့ Freelance Volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့လည်းကုနိုင်တဲ့အတိုင်းတာလည်းဟို limit ရှိတယ်ပေါ့နော်ဆိုတော့ ဟိုသွားတဲ့စီးဆောင်စခန်းတွေတော်တော်များများမှာလည်းကျမတို့ရိတ်ခါသုံးရတယ်ဆိုလို့ရှိရင်မူကားတွေလိုအပ်နေတာတွေရှိတယ်ကျမတို့မူကားတပင်းရိတ်ခါတွေလိုအပ်နေတယ်ပေါ့နော်ဆိုတော့ဟိုနေရာတိုင်းမှာလည်းဒီလိုစီးဆောင်တာကာလကြာမြင့်လာတာနဲ့များသူတို့မှလိုအပ်ချက်တွေလည်းများလာတယ်
နိုင်ငံခြားတရက်ရင်းနှီးမြှုပ်နှံမှုဂရိကဝတ်တွေဆက်လက်ရှိနေတာကိုလည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဖော်ပြပါတယ်ဒါပေမဲ့မတ်လ2024အထိ6လတာအတွင်းဒေါ်လာ189တန်ကျဆင်းသွားပြီးပြီးခဲ့တဲ့နှစ်ကာလတူနဲ့ရှင်ရင်ထက်ဝက်ကျော်ကျသွားတာလို့အစင်ခန်းစားကဖော်ပြပါဗျ။ကုန်ထုတ်လုပ်မှုနဲ့စိုက်ပျိုးထုတ်လုပ်မှုကတော့တိုးလာနေပြီးဓာတ်မြေဩဇာဈေးနှုန်းကျလာတာနဲ့သီးနှံဈေးနှုန်းကောင်းလာတာကြောင့်စိုက်ပျိုးထုတ်လုပ်မှုဆက်လက်တိုးတက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။နေဆက်ဂိတ်တွေကနေကုန်သွယ်ရေးလုပ်လို့မရတဲ့အခြေအနေကနေကုန်သည်တွေအနေနဲ့တခြားသောကုန်လမ်းရေလမ်းလမ်းကြောင်းတစ်တွေကနေကုန်သွယ်ရေးပြောင်းလဲလုပ်ကင်လာကြတဲ့အနေအထားကိုလည်းအစိုးရခန်းစာမှာဖော်ပြပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့နှုန်းကဆက်ပြီးတော့မြင့်တက်လာမယ့်အနေအထားရှိနေတာကြောင့်မြန်မာနိုင်ငံတဝန်းမှာအစိုးရမွေးတည်မှုအခြေအနေကပိုဆိုးလာမယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစိုးရခန်းစာကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကလိုအပ်နေသူတွေကိုတက်နိုင်သလောက်ကူညီနေကြသူတွေဘက်ကတော့အကူအညီဆက်လက်ပေးနေကြစေဖြစ်တယ်လို့မအေးအေးညင်က VOA ကိုပြောပါတယ်ရှင်
။ဆောက်လုပ်ကလေးကဒီလူတွေကကျွန်တော်တို့နဲ့ဇက်တိုက်ကိုလိုက်လာတာအမှ၃နှစ်ကျော်ပြီ။သူတို့အခုအဲဒီဆရာနာရှင်သင်းကလေးကအခုချိန်ကြီးဆိုကျွန်တော်တို့နဲ့ဇက်တိုက်ကိုလိုက်လာတာ။ဟိုတခါမှလည်းလေသူတို့ကျွန်တော်တို့မမေးမမြန်းဘူးပေါ့နော်။ဘယ်လိုသူမှလည်းဘာတွက်လဲပါ။တခါမှမမေးမမြန်းဘူး။ကျွန်တော်တို့လှူတဲ့လိုက်ကိုမူတည်ပြီးတော့ကျွန်တော်တို့ကအမရေဒီလာတော့စပြီနော်ဆိုရင်သူတို့ချက်ချင်းပဲကျွန်တော်ကိုပတ်စံလွှဲပေးတယ်အဲ့လိုမျိုးလေ။
မတင်ကြီးထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာတော့ကမ္ဘာအဆင့်မီတက္ကသိုလ်တက်မယ်ဆိုရင်ဘာတွေပြင်ဆင်တင်တယ်လဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားပါတယ်နိုင်ငံခြားတက္ကသိုလ်တွေမှာတက်ရောက်ပညာသင်ကြားဖို့ပြင်ဆင်နေဆိုရင်အင်္ဂလိပ်စာအပြင်အစုအဖွဲ့နဲ့အကြံဉာဏ်ဖလှယ်တာမျိုးတွေကိုလည်းလေ့ကျင့်ထားဖို့လိုပါတယ်လို့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာ Digital Innovation ဘာသာရပ်တက်ရောက်နေတဲ့အကြောင်းသူနဲ့မဆုမျက်မွန်ကလူမှုရှုခင်းအစီအစဉ်မှာဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်
နိုင်ငံတကာတက္ကသိုလ်တွေမှာသွားရောက်ပညာသင်မယ်ဆိုရင်ဒီအစုအဖွဲ့နဲ့တိုင်ပင်ဆွေးနွေးတဲ့အလေးအကျင့်ကိုလည်းလုပ်ထားဖို့လိုမယ်လို့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာဒီတတိယနှစ်တက်နေတဲ့အကြောင်းသူကအကြံပြုပါတယ်နိုင်ငံသားတက္ကသိုလ်တွေမှာတက်နိုင်ဖို့အတွက်ဒီအင်္ဂလိပ်စာကိုကြိုတင်ပြင်ဆင်ထားတယ်လို့ပဲအစုအဖွဲ့နဲ့ဆွေးနွေးဒီအကြံဉာဏ်တွေဖလှယ်တာမျိုးတွေကိုလည်းကြိုတင်ပြင်ဆင်လေ့ကျင့်ထားဖို့လိုတယ်လို့ Digital Innovation ဘာသာရပ်ကိုတတိယနှစ်တက်နေတဲ့အကြောင်းသူမတ်လာမင်းချိုကအကြံပေးပါတယ်မြန်မာနိုင်ငံမှာဥပဒေဘာသာရပ်ကိုပထမနှစ်တက်နေရင်းနဲ့နိုင်ငံရေးအခြေအနေအပြောင်းလဲတွေကြောင့်ဒီချင်းမိုင်တက္ကသိုလ်မှာသွားပြီးတော့မှကြောက်တက်နေလို့ဖြစ်ပါတယ်။ကမ္ဘာအဆင့်တန်းမီတက္ကသိုလ်တစ်ခုဖြစ်တဲ့ချင်းမိုင်တက္ကသိုလ်မှာတက်ရတဲ့အတွေ့အကြုံတွေကိုမတ်လာမင်းချိုနဲ့အမေးမြန်းထားပါရစေ။
ထိုင်းမှာကြောက်တက်မယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တော့ဒီ Digital Innovation ကိုတက်ဖို့အတွက်အစီအစဉ်မရှိခဲ့ဘူး။အစကတော့ပို့ပြီးစိတ်ဝင်စားပြီးတော့ပူအားတက်လာကြဒီ environment design အပိုင်းကိုပို့ပြီးတော့တက်လဲတက်ချင်တယ်ပို့ပြီးတော့လည်းအားတန်းနေပို့ပြီးတော့လည်းဝါသနာပါတယ်ပေါ့နော်ဒါပေမဲ့ဒီ environment design ရကို၄နှစ်အချိန်ကုန်ခံပြီးတော့တက်ဖို့လောက်ထိကြတော့ဒီနောက်ပိုင်းသွားမဲ့ career အတွက်ကိုအလောက်ကိုင်းနေအတွက်ကိုကြတော့ environment design ကအဆင်မပြေဘူးပေါ့နော်အဲ့အဆင်မပြေဘူးဆိုတော့နောက်ထပ် major တစ်ခုကို try လုပ်ဖို့အတွက်ကြတော့ digital innovation ကိုစိတ်ဝင်စားတယ်ဘာလို့လဲဆိုတော့မြန်မာပြည်မှာလည်းတက်ခဲ့ပထမနှစ်တက်ခဲ့တဲ့ major ဥပဒေ major ဆိုတော့ဒီ digital innovation မှာလည်းအဲ့ဥပဒေ major နဲ့ပြန်ချိတ်ဆက်ပြီးတော့ international law တွေပါပြန်သင်ရတာမျိုးပါတဲ့အတွက်ဒီ digital innovation ကိုရွေးချယ်ဖြစ်သွားတာပါ
ဆိုတော့ဒီဥပဒေဘာသာရပ်ကနေပြီးတော့ digital innovation ဘာသာရပ်ပြောင်းတက်တဲ့အခါမှာဒီကြုံတွေ့ရတဲ့ဒီသင်ကြားမှုအတွေ့အကြုံအပြောင်းလဲတွေကိုလည်းမေးချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဝိဇ္ဇာဘာသာရပ်ကနေပြီးတော့မှသိပ္ပံဘာသာရပ်ကိုပြောင်းရတဲ့ဟာမျိုးအပြင်ပေါ့လို့ဒီလိုနိုင်ငံတကာအဆင့်မီတက္ကသိုလ်တစ်ခုမှာတက်ရတဲ့အတွေ့အကြုံအပြောင်းလဲတွေကတော်တော်လေးများမယ်ထင်ပါတယ်
။ digital innovation ကိုစတက်တော့ပထမနှစ်မှာတော့တော်တော်ခက်ခဲတယ်။တော်တော်ခက်ခဲဆိုတာသင်ရတဲ့ဘာသာရပ်တွေရောနောက်ပြီးတော့ဒီ course ကအတက်လဲဖြစ်တယ်ပေါ့နော် digital innovation ကဒီချင်းမိုင်တက္ကသိုလ်မှာ major အတက်လဲဖြစ်တယ် major အတက်ဖြစ်တဲ့အတွက်သင်ရတဲ့ဘာသာရပ်တွေကလည်းမြန်မာပြည်မှာသင်ရတဲ့ဘာသာရပ်တွေမြန်မာပြည်မှာတိခဲ့ရတဲ့ဘာသာရပ်တွေနဲ့တခုမှမတူသင်ရတဲ့ဟာတွေကဥပမာ big data အကြောင်းကြီးသင်ရတယ်နောက် programming တို့ဘာလို့ပေါ့နော်အဲ့ဒါတွေသင်ရတယ်နောက်ခုနပြောခဲ့တဲ့လိုမျိုး international law တွေဘာတွေသင်ရတယ်ဒါတွေကမြန်မာပြည်မှာတော့အခြေခံမှလည်းမရှိခဲ့တဲ့ဘာသာရပ်တွေဖြစ်တယ်။နောက်ဆုံးပုံမှန်အခြေခံဆိုတဲ့စာရဲမှာတော့မှစောက်ညီမစာအရန်ဖတ်တဲ့သူတယောက်ဖြစ်တယ်။ဒါပေမဲ့အဲ့အကြောင်းအရာတွေတခါမှမဖတ်ခဲ့ဘူး။ဆိုတော့ဒီဘက်ရောက်တဲ့အချိန်မှာ တင်ရိုးအပြင်ကမှအဲ့ဒီဘာသာရက်တွေရဲ့အခြေခံပြန်ရှာဖတ်ရတယ်အဲ့ဒါကတော့အခက်ခဲတစ်ခုပေါ့နောက်ထပ်အခက်ခဲကကြတော့ဘာလဲဆိုရင်ဒီမှာအစုလိုက်ဖွဲ့လိုက် presentation လေးလုပ်ရတယ် project တွေလုပ်ရတယ်ဒါမဲ့မြန်မာပြည်မှာတော့ပထမနှစ်တက္ကသိုလ်ပထမနှစ်တက်ခဲ့တဲ့အချိန်အောင်မြန်မာပြည်မှာအဲ့လိုမျိုးအစုလိုက်ဖွဲ့လိုက်လုပ်တဲ့ project တွေမရှိဘူး presentation တွေမရှိခဲ့တဲ့အတွက်ဒီဘက်မှာဒီ presentation တို့ project တို့လုပ်ဖို့အတွက်ကြတော့လေအားနည်းချက်တစ်ခုဖြစ်နေရပေါ့နော်ကိုယ့်အတွက်ကဒါမဲ့ဒီမှာရှိရဲ့ထိုင်းတငယ်ချင်းတွေကလက်တွဲခေါ်ပြီးရယ် presentation အတွက် discussion လုပ်ကြမယ်ပါ냐ဆိုရင်ကိုကဝင်မဆွေးနွေးဖြစ်ဘူးသူတို့ပြောတာကိုပဲနားထောင်တတ်တဲ့အကျင့်ရှိတဲ့မြန်မာចောင်းသားတယောက်ဖြစ်တဲ့အတွက်အဲ့ဒါဝင်မဆွေးနွေးဖြစ်တော့တငယ်ချင်းတွေကတော့စွဲခေါ်ရယ်နင်လည်းဝင်ပြောလို့ရတယ်တခုခုနင်အကြံပြုချင်တာရှိရင်ထည့်လို့ရတယ်ဆိုတာမျိုးသူတို့စွဲခေါ်ပြီးတော့နောက်ပိုင်းကျတော့ပထမနှစ် midterm ပြီးတဲ့အခါမှာတော်တော်လေးအဆင်ပြေသွားတယ်ចောင်းတက်ရတဲ့အနေထား
တကယ်လက်တွေ့မှာပေါ့နော်ចောင်းတက်တဲ့ခါမှာဒီကြိုမတွက်ထားတဲ့ဒီအခက်ခဲဘိုင်းဆိုရင်ခုနပြောသလိုပဲဒီ group presentation လုပ်တာဒီအစုအဖွဲ့နဲ့တိုင်းနဲ့ဆွေးနွေးတာကအဓိကဒီအခက်ခဲတစ်ခုလို့ပြောလို့ရနိုင်တာပေါ့ဒါဆိုရင
်ဒီအစုလိုက်ဖွဲ့လိုက်လုပ်ရတဲ့ဟာကြတော့တယောက်မညီဘူးဆိုတာနဲ့အမှတ်ကအော်တူပြုတ်မဲ့ပုံစံမျိုးပေါ့နော်တချို့presentation တွေမှာကြတော့ဥမာ၄ယောက်အဖွဲ့ဆိုလို့ရှိရင်၄ယောက်လုံးအတန်းရှိထွက်ပြီးတော့ presentation လုပ်ရတာရှိတယ်။တချို့ presentation တွေကကြတော့တယောက်ကပဲထွက်ပြီးလုပ်ရတယ်။ကျန်တဲ့၃ယောက်ကအပိုင်းခွဲလိုက်တာပေါ့ဥမာ research လုပ်တဲ့သူကတယောက်ဒီ slide ပြင်တာဒီ presentation အတွက် slide တွေပြင်တာတယောက်ဆိုပြီးတော့ခွဲပြီးတော့လုပ်ရတဲ့ presentation ပိုင်းတွေလည်းရှိတယ်။အဲ့လိုမျိုးပိုင်းဆိုလို့ရှိရင်အဲ့လိုမျိုးတာဝန်ခွဲပြီးလုပ်ရတဲ့အပိုင်းမှာ presentation ထွက်လုပ်တဲ့သူကတခုခုလွဲချော်သွားပြီဆိုရင်ဒါတစ်ဖွဲ့လုံးရဲ့အမှတ်ကလည်းရော့သွားမယ်ပေါ့နော်ဆိုတော့အကုန်လုံး၄၄ယောက်ဆိုရင်၄ယောက်လုံးစုစုလုံးစီစီလုံးလုံးနဲ့လုပ်ရတဲ့ project တွေဖြစ်တဲ့အတွက်အတင်းအဖွဲ့ scale တွေဒီအတင်းအဖွဲ့နဲ့ပတ်သက်ပြီးလုပ်ရတယောက်နဲ့တယောက်ပြန်ကြည့်ရတဲ့ဟာမျိုးလေးပေါ့နော်ဒါမျိုးလေးတွေကြတော့ဒီ time မှာတက်ကလို့တက်တဲ့အခါမှာတင်ယူခဲ့ရတာလေးပေါ့
ဆိုတော့ဒီမှာတစ်ဆက်တည်းဒီ digital innovation အကြောင်းလည်းမေးချင်ပါတယ်ဆိုတော့ digital innovation ကတော့နည်းပညာဘာသာရပ်တစ်ခုဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီမှာဘလို့ဟာမျိုးတွေကိုသင်ရတယ်လဲဆိုတာကိုလည်းရှင်းပြပါလားရှင
်အဓိကအမပြောသလိုပေါ့နော်ဒီနည်းပညာနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုအဓိကထားပြီးသင်တယ်ဒါပေမဲ့ဒီနည်းပညာအပြင်မှာသူက marketing ဘိုင်းလေးလည်းထည့်ခဲ့သင်တယ်အဲ့နောက်ကခုနပြောခဲ့တယ်လို့မျိုး international law တို့ copyright တို့အဲ့လိုမျိုးဒီအားရလေထည့်တင်နေပါတော့
အမမေးချင်တာကဒီအခုခေတ်မှာကဒီ AI လိုမျိုးနည်းပညာတွေကလည်းခေတ်စားလာနေတဲ့အခြေဖြစ်တဲ့ခါကျတော့အခုလိုမျိုးပေါ့နော်ဒီ digital innovation ဘာသာရပ်ကိုတက်ချင်တဲ့သူတွေအနေနဲ့ဘာတွေကိုကြိုတင်ပြီးတော့ပြင်ဆင်ထားတဲ့လေ့လာထားတဲ့လို့ညီမအနေနဲ့အကြံပြုနိုင်မှာလဲရှင
်အဓိကအဖြစ်ကတော့ပေါ့နော်အင်္ဂလိပ်စာပေါ့အင်္ဂလိပ်စာကတော့အဓိကလိုအပ်တယ် digital innovation ရဲ့ placement test ကကြတော့အင်္ဂလိပ်စာရဲ့ statex ရဲ့ကိုအဓိကမီးတယ်ဘာလို့ဆိုတော့statex လည်းဒီမှာအဓိကသင်ရတဲ့course တစ်ခုဖြစ်တဲ့အတွက် statex နဲ့ပတ်သက်ပြီးတော့အခြေခံ statex အခြေခံလေးတွေကိုသူတို့စာမေးပွဲစစ်တယ်ပြီးတော့အင်္ဂလိပ်စာကိုစာမေးပွဲစစ်တယ်ဒါကတော့ digital innovation ပေါ့
ဟို programming နဲ့ computer programming ဘိုင်းနဲ့ဆိုင်တာပေါ့ဟုတ်တယ်မလားဒါဖြစ်ဒါဖြစ်မယ်ဆိုတာမျိုးကြိုတင်ပြီးတော့ခန့်မှန်းချက်နဲ့တွက်ချက်တဲ့ဘာသာရပ်လို့ပြောလို့ရနိုင်တယ်ထင်တယ်ဟုတ်ဆိုတော့တချက်သေးမှနောက်တစ်ခုမေးချင်တာကဒီချင်းမိုင်တက္ကသိုလ်အကြောင်းပေါ့လေညီမတက်နေတဲ့အခုချင်းမိုင်တက္ကသိုလ်အကြောင်းလည်းတချက်သေးမေးချင်ပါတယ်ဆိုတော့ချင်းမိုင်တက္ကသိုလ်မှာဒီညီမတို့လိုမျိုးပေါ့နော်နိုင်ငံခြားကနေပြီးတော့လာတက်တဲ့ចောင်းသားတွေအတွက်ကိုဒီတင်ထောက်ကူပံ့ပိုးမှုနောက်တစ်ခါဒီဆရာမတွေရဲ့တင် जा ပံ့ပိုးမှုအဲ့ရဘလောက်အထိပေါ့နော်ကိုဒီနိုင်ငံတကာចောင်းသားတွေအတွက်ကိုအထောက်အကူဖြစ်တယ်လဲဆိုတာကိုလည်းနည်းနည်းရှင်းပြပါလား
ဆရာတွေကဒီမြန်မာပြည်ကလာတဲ့ကလေးတွေကအခြေခံအဖြစ်အရင်မကောင်းဆိုတော့သူတို့နားလေတယ်အဲမြန်မာပြည်အခြေအနေကိုလည်းသူတို့နားလေတယ်မြန်မာပြည်ကကလေးတွေရဲ့အခြေအနေကိုလည်းသူတို့နားလေတဲ့အတွက်ကြောင့်ဟုတ်လို့တချို့ဆရာတွေဆိုလို့ရှိရင်အဲသူတို့ရဲ့ accent ကအရင်ဟို strong ဖြစ်တယ်အဲ့လိုဟာမျိုးဆိုရင်ဒီမြန်မာကလေးတွေနားမလည်မှာဆိုလို့ရှိရင်သူတို့ကပြန်လာပြီးတော့သူတို့ပြန်ရှင်းပြဖို့လိုလားဆိုတာမျိုးပေါ့နော်သူတို့ဘက်ကအရင်ကိုကညီမပြည်နေထားရဆရာကိုကျမနားမလည်ပါဘူးဒီစာကိုပြန်ရှင်းပြပါဆိုပြီးပြောရဲလောက်တဲ့အချိန်တတိယမရှိဘူးဆိုတော့ဆရာတွေကအရင် welcome လုပ်တယ်ဒီအောင်နားလည်လားနားမလည်ရင်သူပြန်ရှင်းပြလို့ရရင်နော်ဥမာမုတ်စားစင်းချိန်လာပြီးတော့မေးချင်တာပဲဖြစ်ဖြစ်သူစီမှာ appointment ယူပြီးမေးချင်တာပဲဖြစ်ဖြစ်ရတယ်ဆိုတာမျိုးအထိကို welcome ဖြစ်တယ်ဒီကဆရာတွေကသူတို့မကြောက်အောင်သူတို့စာရည်နဲ့ပတ်သက်ပြီးသူတို့ရဲရဲတင်းတင်းမေးရအောင်အထိကိုចောင်းသားတွေနဲ့ close အရန်ဖြစ်တယ်
Digital Innovation ဘာသာရပ်ကိုချင်းမိုင်တက္ကသိုလ်မှတတိယနှစ်တက်နေတဲ့ကျောင်းသူမလာမင်းချိုပါရှင်။နိုင်ငံတကာအဆင့်မီတက္ကသိုလ်တစ်ခုမှတက်တဲ့အခါမှာစာလိုက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုပထမပိုင်းမှာရှိခဲ့ပေမဲ့လည်းကိုယ့်ရဲ့ကြိုးစားမှုဆရာဆရာမတွေဒီအတန်းပေါ်တွေရဲ့ပံ့ပိုးမှုတွေကြောင့်ဒုတိယနှစ်ရောက်ချိန်မှာတော့အဲ့ဒီစိုးရိမ်မှုတွေပျောက်ခဲ့တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ တော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ရွေးကောက်ပွဲတွေဟာကမ္ဘာပေါ်မှာငွေကုန်ကြေးကျအများဆုံးရွေးကောက်ပွဲစင်းထဲမှာပါပါတယ်အခု2024မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာဆိုရင်ဒီထက်ပိုပြီးတော့မှကုန်ကြအောင်မယ်လို့ကြွမ်းကျင်သူတွေကခံမှန်းပါတယ် VOA ပုံပြရုပ်သံကိုမအေးတနာကျော်တင်ပြထားတာရှူဇာနာဆင်ပါရှင်
အမေရိကန်ရွေးကောက်ပွဲတွေဟာကမ္ဘာမှာငွေကုန်ကြေးကျအများဆုံးရွေးကောက်ပွဲတချို့ရဲ့ပါဝင်ပါတယ်။2020မှာအမေရိကန်သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်ဒေါ်လာ16ဘီလီယံကျော်သုံးစွဲခဲ့တာပါ။ဒီထက်မှသမ္မတနေရာအတွက်ဝင်ရောက်ရှင်ပြိုင်သူတွေ၊အထက်နဲ့အောက်လွှတ်တော်အမတ်နေရာပြိုင်သူတွေ၊နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးခြင်းနဲ့တည်ကြအုပ်စုတွေအားလုံးသုံးစွဲတဲ့ငွေကြေးစုစုပေါင်းကိုပြောတာပါ။ဒီငွေထဲမှာရွေးကောက်ပွဲစီစဉ်ကျင်းပတဲ့ဈေးစကမပါပါဘူး။ရွေးကောက်ပွဲကျင်းပတဲ့ငွေကိုပြည်နယ်တို့မြို့နယ်တို့အသုံးစရိတ်ထက်ကနေသုံးစွဲပါတယ်။မဲဆန္ဒရှင်အသိပညာပေးမှုတွေအစိုးရဝန်ထမ်းတွေရွေးကောက်ပွဲဥပဒေလိုက်နာဖို့တင်ကြားမှုတွေနဲ့အငင်းပွားစရာဖြစ်လာရင်တရားဝင်အဆုံးဖြတ်ပေးနိုင်တဲ့စနစ်အပါအဝင်ဒီမိုကရေစီနည်းစာလောက်ကိုင်းနိုင်တဲ့အစိုးရစနစ်တွေပါဝင်တာကြောင့်ရွေးကောက်ပွဲဈေးကိုအတိအကျတွက်ချက်ဖို့ခက်ပါတယ်။အမေရိကန်ပြည်အောင်စုမှာရွေးကောက်ပွဲစီမံခန့်ခွဲရေးအတွက်တစ်နှစ်တစ်နှစ်ကိုဒေါ်လာတန်း1000အနည်းဆုံးသုံးနေရတယ်လို့2018ခုနှစ်မှာမြောက်ကယ်ရိုလိုင်းနာတက္ကသိုလ်ကသုတေသီတွေကခန့်မှန်းခဲ့တာပါမဲဆွယ်လုပ်ငန်းတွေအတွက်ငွေကြေးသုံးဆွဲမှုမှာတော့အမေရိကန်ကနိုင်ငံအများစုထက်အများကြီးတာတာပါ2019ဩစတြေးလျရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေသုံးတာက2020အမေရိကန်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတယောက်ချင်းစီတွေပါတီတွေသုံးပေးတာရဲ့တဝက်တောင်မရှိပါဘူးအိန္ဒိယနိုင်ငံမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီဒုတိယသက်တမ်းပြန်ရွေးခံရတဲ့2019ရွေးကောက်ပွဲဆိုရင်တမိုင်းတစ်လျှောက်အများဆုံးအကုန်ကျခံခဲ့တာပါ။အဲ့ဒီအသုံးစရိတ်ကဒေါ်နယ်ထရမ့်သမ္မတဖြစ်လာတဲ့2016အမေရိကန်ရွေးကောက်ပွဲထက်ပိုများပေမဲ့သမ္မတဂျိုးဘိုင်ဒန်ရွေးခံခဲ့ရတဲ့2020ရွေးကောက်ပွဲထက်တော့နည်းပါသေး။ဘရာဇီးလ်နိုင်ငံကလည်းရွေးကောက်ပွဲအတွက်ငွေအများကြီးသုံးပါတယ်။နောက်ဆုံးရွေးကောက်ပွဲမကျင်းပခင်အချိန်ထိသမ္မတဂျာယီဘော်ဆိုနာရိုရဲ့အစိုးရကဆင်းရဲတဲ့ပြည်သူတွေကိုမဲဆွယ်တဲ့အနေနဲ့အစိုးရအစီအစဉ်တွေမှာငွေတန်းထောင်ပေါင်းများစွာသုံးခဲ့ပါတယ်။ဒါပေမဲ့သမ္မတကလူးဝစ်အင်နာစီယိုလူလာဒါဆီဗာကိုကတ်တီလေးရှုံးနိုင်ခဲ့တာပါ။ရွေးကောက်ပွဲစီးရှော့ချဖို့နဲ့ငွေသုံးပြီးတော့ရလဒ်ကိုလွှမ်းမိုးနိုင်အောင်လုပ်တာတွေကန့်တတ်ဖို့မဲဆွယ်ဘန်နာရေးဥပဒေကိုရေးဆွဲထားပါတယ်။အမေရိကန်ပြည်အောင်စုအစိုးရရဲ့မဲဆွယ်စီယုံရေးတွေမှာရရှိတဲ့ရမုံငွေနဲ့အသုံးစရိတ်ကန့်သတ်မှုတွေလှုပ်ဆောင်မှု1984ခုနှစ်မှာမဲဆွယ်ဘန်နာရေးဥပဒေကိုလွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ဒါမဲ့နောက်တစ်နှစ်မှာတော့ဒီဥပဒေတစ်စိတ်တစ်ပိုင်းကိုတရားရုံးချုပ်ကပယ်ချခဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်သူတွေလက်ခံတဲ့အလူငွေကိုကန့်သတ်လို့ရပါမယ်လေ။သူတို့သုံးစွဲတဲ့ငွေကြေးပမာဏကတော့လွတ်လပ်စွာထုတ်ပေါ်ခွင့်အမျိုးအစားမှာပါနေတဲ့အတွက်ကန့်သတ်လို့မရဘူးဆိုပြီးတော့ဆုံးဖြတ်ချက်ချခဲ့တာပါ။2010မှာလည်းမဲဆွယ်ဘန်နာရေးဥပဒေကိုတရားရုံးချုပ်ကထပ်ပြင်ပါတယ်။စီပေါ်ရေးကုမ္ပဏီကြီးတွေနဲ့တခြားပြင်ပအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲအတွက်အကန့်အသတ်မရှိသုံးစွဲခွင့်ရှိတယ်ဆိုတာပဲဖြစ်ပါလေ။သမ္မတရွေးကောက်ပွဲကာလကြာလာတဲ့အများရွေးကောက်ပွဲအသုံးစရိတ်လည်းပိုများလာတာတရားရုံးဆုံးဖြတ်ချက်တွေကြောင့်လည်းပါပြီးတော့2020နောက်ပိုင်းရွေးကောက်ပွဲတိုင်းလိုလိုမှာဖြစ်ပါလေ။ဒီတော့ရွေးကောက်ပွဲဝင်သူတွေဘယ်နေရာတွေမှာပတ်စံသုံးကြပါလဲ။အများဆုံးကတော့ကြော်ညာစည်းပါတခြားနေရာတွေကတော့မဲဆွယ်စီယုံရေးစီမံခန့်ခွဲအကောင့်ထည့်ဖော်တဲ့ဈေးတွေမဲဆွယ်စီယုံရေးအဖွဲ့သားတွေရဲ့လကနဲ့အလူငွေတွေပိုရရှိဖို့လုပ်ရတဲ့ရမုံငွေရှာပွဲတွေအတွက်သုံးရတဲ့ငွေဖြစ်ပါတယ်။ဒီလိုဆိုအချမ်းသာဆုံးသူကအနိုင်ရတာပါလား။ဟုတ်ပါတယ်။အမြဲမဟုတ်ပေမဲ့တော်တော်များများနိုင်ပါတယ်။2020ကြာကာလရွေးကောက်ပွဲမှာဆိုရင်ငွေအများဆုံးသုံးနိုင်တဲ့အောက်လွှတ်တော်အမတ်တွေက93ရာခိုင်နှုန်းနဲ့အထက်လွှတ်တော်က82ရာခိုင်နှုန်းအနိုင်ရပါတယ်။ဒီလိုအနိုင်ရသွားရင်လည်းငွေကုန်ပေါက်ရော့မသွားပါဘူး။ရွေးကောက်ခံအမတ်ကနောင်လာမယ့်မဲဆွယ်လုပ်ငန်းတွေအတွက်ထပ်ပြီးတော့အလူငွေရှာနေရတာဖြစ်ပါလိမ့်ရှင
်။မရေးတနာကျော်ရဲ့အမေရိကန်ရွေးကောက်ပွဲငွေကုန်ကြေးကျမှုဆိုင်ရာ VOA ပုံပြရုပ်သံမှရှိမကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင်။
ဩစတြေးလျနိုင်ငံစစ်နေမျိုးအခြေစိုက်စီးပွားရေးနဲ့ငြိမ်းချမ်းရေးတက္ကသိုလ်ကထုတ်ပြန်တဲ့2024ခုနှစ် Global PIX Index ကို GPI ကဘာလုံးဆိုင်ရာငြိမ်းချမ်းရေးအညွန်ဂိမ်းစီရင်ခံစာမှာမြန်မာနိုင်ငံကိုအဆင့်148မှာသတ်မှတ်ထားပါတယ်။ပြီးခဲ့တဲ့နှစ်ကနေစရင်နောက်ထပ်အဆင့်3ခုထပ်ကျသွားတာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဆင့်30အောက်ကိုရောက်သွားတာလည်းဖြစ်ပါတယ်ခင်ဗျာ။မြန်မ မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့တရုတ်နိုင်ငံဝီဂါဒေသကမွတ်စလင်တွေလို့ကမ္ဘာတဝန်းဖိနှိပ်ခံရတဲ့မွတ်စလင်အတိုင်းအဝိုင်းရဲ့အခွင့်အရေးအတွက်အမေရိကန်ပြည်ထောင်စုကဆက်လက်အားပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအစ္စလမ်ဘာသာဝင်တွေရဲ့အီဒယ်အဒါအထိတ်မှကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံအနောက်ဖက်ခြမ်းရခိုင်ပြည်နယ်မှာတိုက်ပွဲတွေကြားရိုဟင်ဂျာတွေကြမ်းညက်မဲ့အရေးဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်တိုင်းဒေသနဲ့ကိုင်းအာရခတတ်တော် AA နဲ့စစ်ကောင်စီအကြတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်တော်မှာနေထိုင်နေကြတဲ့ထောင်တောင်းချီတဲ့ရိုဟင်ဂျာတွေစစ်ပွဲတွေကြားပိတ်မိမှာကိုဆိုးရိမ်ပူပန်နေကြတာပါခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဆောင်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချန်နဲ့ဂျိုဂိလ်ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်This program